Welcome to the Voice of America in Burmese.
Minglan na nakhe ma shin 2016 khu ne August la 30 in ga ne manat khin BOA season 2 go American ပြည်အောင်စုမြို့တော် Washington DC ကနေလှိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမဤသက်စမဒီကနေ့အတွက်အစည်းအဝေးတွေကိုတင်ဆက်ပေးသွားမှာပ
ါကျမကတော့ဆုမြတ်မွန်ပါရှင်တူရကီနိုင်ငံအနေနဲ့ IS တွေကိုတိုက်ခိုက်နေတဲ့ American မဟာမိတ် Cut တပ်ဖွဲ့တွေအပေါ်တိုက်ခိုက်မှုတွေမလုပ်ပါနဲ့လို့ American ကာကွယ်ရေးဝန်ကြီး Ash Carter ကပြောကြားခဲ့ပါတယ်တခါဒီကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်းကလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီစင်ကာပူနိုင်ငံမှာမိန့်ခွန်းပြောကြားခဲ့ပါတယ်ခုလိုမျိုးသတင်းတွေကိုဆမ်မိုဝေနဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တော်တာရှင်တွေနားဆင်ကြရမှာက
The message will be on the importance of peace and reconciliation.
နောက်ထပ်ရာစုပင်လုံးကြီးလာကမှာကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းတက်ရောက်မေးခွန်းပြောကြမယ်အကြောင်းနဲ့အတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောခဲ့ပါတယ်။တစ်ဆက်ထဲမှာပဲဒီငင်းချင်းညီလာကံကိုတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေအားလုံးတက်ရောက်ခွင့်မရဖြစ်နေတဲ့အခြေအနေကိုကြားရပါပါ။အဲ့နောက်ပိုင်းမှာတော့သမရဦးထင်ကျော်ရဲ့အိန္ဒိယနိုင်ငံခီးစဉ်အကြောင်းနဲ့တောင်ကြီးမြို့ကမြေပြိုမှုမှာလူအသေးပြောက်ရှိနေတဲ့သတင်းကိုတင်ဆက်ပေးသွားမှာပါ။အခုရင်ဆုံးထိတ်ဆုံးရောက်တဲ့တဲ့တွေကိုမတ်စုမြတ်မွန်နဲ့ဦးဆက်မိုးဝေတို့ကကြီးညာပေးသွားမှာပါရှင
်။တူရကီနိုင်ငံအနေနဲ့ IS စစ်သွေးကြွတွေနှိမ်နေအပေါ်မှာပါအာရုံစိုက်ထားဖို့နဲ့ဆီးရီးယားနိုင်ငံတွေက IS တွေကိုတိုက်ခိုက်နေတဲ့ American မဟာမိတ် Cut တပ်ဖွဲ့တွေကိုတိုက်ခိုက်မှုတွေမလုပ်ပါနဲ့လို့ American ကာကွယ်ရေးဝန်ကြီး Ash Carter ကတူရကီအစိုးရကိုပြောကြားလိုက်ပါတယ်။ဆီးရီးယားနဲ့တူရကီနယ်စပ်မြို့ဖြစ်တဲ့ Jarablus မြို့နဲ့အနာတဝိုက်တွေကနေ IS စစ်သွေးကြွတွေအပြင် Kurds လူမျိုး YPG လက်နက်ကိုင်အဖွဲ့တွေကိုတိုက်ထုတ်ဖို့အတွက်တူရကီစစ်တပ်နဲ့သူ့ရဲ့မဟာမိတ်ဆီးရီးယားသဘုံအဖွဲ့တွေက6ရက်မြောက်နေ့အဖြစ်နဲ့စစ်ဆင်ရေးကိုလုပ်နေချိန်မှာပဲ American ကာကွယ်ရေးဝန်ကြီးကခုလိုပြောလိုက်တာပါ YPG လက်နက်ကိုင်အဖွဲ့တွေဆိုတာကတော့ American ထောက်ခံတဲ့ Syria Democratic Forces ညွန်ပေါင်းတပ်ဖွဲ့တွေမှပါဝင်နေတဲ့အဖွဲ့ဖြစ်ပါတယ်IS စစ်သွေးကြွတွေကိုချိန်ဖုံးနိုင်ဖို့တူရကီဘက်ကဆောင်ရွက်မှုမှန်သမျှနဲ့ဒီ Jarablus မြို့ကနေပြီးတော့အနောက်ဘက်ပိုင်းဒေသတွေပြန်လည်သိမ်းယူနိုင်ဖို့တိုက်ခိုက်မှုတွေကို American အစိုးရကထောက်ခံပေးမယ်လေ IS တပ်တွေမရှိတော့တဲ့ဒီ Jarablus မြို့တောင်ဘက်ကိုတိုက်တာကိုတော့မထောက်ခံဘူးလို့ Pentagon စစ်ဌာနချုပ်မှတင်းနှလနေတုန်းကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ American ကာကွယ်ရေးဝန်ကြီးကပြောကြားခဲ့တာပါ Syria နိုင်ငံတည်းကဒီ Jarablus မြို့ရဲ့တောင်ဘက်ကီလိုမီတာ40လောက်မှာရှိတဲ့ Minjab မြို့ကနေပြီးတော့ IS စစ်သွေးကြွတွေဆုတ်ခွာသွားဖို့အတွက် American မဟာမိတ် Kurds ညွန်ပေါင်းတပ်ဖွဲ့တွေကမကြခင်တုန်းကပဲကူညီတိုက်ခိုက်ပေးခဲ့တာဖြစ်ပါရဲ့ရှင်
။ American ပြည်တော်စုနဲ့ India နိုင်ငံတို့ကြားအဓိကကြတဲ့ထောက်ပံ့ပို့ဆောင်ရေးသဘောတူညီမှုတရက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။အဲ့ဒီသဘောတူညီမှုကြောင့် American နဲ့ India တပ်ဖွဲ့တွေအနေနဲ့ပြုပြင်ပြင်ဆင်မှုတွေထပ်မံဖြည့်တင်းမှုတွေပြုလုပ်နိုင်မှုအတွက်နှစ်ဦးနှစ်ဖက်ရဲ့အခြေစိုက်စခန်းတွေကိုအသုံးပြုခွင့်ရရှိစေမှာဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter နဲ့သူ့ရဲ့အိန္ဒိယကာကွယ်ရေးဝန်ကြီးမနောဟာပရီကာတို့ဟာအပြန်အလှန်ထောက်ပံ့ပို့ဆောင်ရေးသဘောတူညီချက်စာချုပ်လွှာကိုဒီကနေ့စောစောပိုင်းမှာလက်မှတ်ရေးထိုးခဲ့တဲ့အကြောင်းတင်းလာနေကပင်တဂွန်စစ်ဌာနချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။သဘောတူညီချက်ဟာနှစ်ဦးနှစ်ဖက်အတွက်ဖြစ်ပြီးပူးတွဲစစ်ဆင်ရေးတွေပြုလုပ်ရမှာပုံမလွယ်ကူစေမှာဖြစ်တယ်လို့ပိုးပြီးတော့လည်းအကျိုးများစေမှာဖြစ်တယ်လို့ဝန်ကြီး Carter ကပြောပါတယ်။ဒီသဘောတူညီချက်ကတနိုင်ငံကနေတခြားတနိုင်ငံမှာတွားရောက်ပြီးတော့အခြေစိုက်စခန်းတည်ဆောက်တာမျိုးခွင့်ပြုမှာမဟုတ်တဲ့အကြောင်းနိုင်ငံကာဝေးရေးခေါင်းဆောင်တွေကပြောကြားကြပါတယ်။ဒါပေမဲ့အတူတကွစစ်စင်ရေးတွေပြုလုပ်တော့မယ့်အခါမျိုးမှာအခြေစိုက်စခန်းတွေပစ္စည်းကိရိယာတွေကိုအသုံးပြုခွင့်ပေးမှာဖြစ်တယ်လို့ဆိုပါတယ်။မစ္စတာပရီကာရဲ့ပင်တာဂွန်စစ်ဌာနချုပ်အလေပတ်ခီးစဉ်တွင်အိန္ဒိယနိုင်ငံကမကြသေးခင်ကပုံဖော်ခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ကာဝေးရေးမိတ်ဖက်နိုင်ငံကိစ္စကိုနိုင်ငံကာဝေးရေးခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်။
ဘရာဇီးလ်နိုင်ငံမှာယာရုကနေပြီးတော့ယာယီဖယ်ရှားခံထားရတဲ့သမရဟောင်း Jill Marusev ကိုယာရုကနေအပြီးဖယ်ရှားတဲ့မတဲ့အထက်လွှတ်တော်မှာပြုလုပ်တဲ့စစ်ဆေးမှုအတွင်းမှာ Miss Rusev ကအစိုးရဘဏ္ဍာငွေတွေကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့စစ်ဆွဲချက်တွေကိုညှင်းဆန်ခဲ့ပါတယ်
။ Ademais, em 2014, foi que a PNIS está provado que não agiu dolosamente em nada.
တတိယထောက်ထားရအရာသူ့အနေနဲ့ဘာပြစ်မှုမှကျူးလွန်ခဲ့ခြင်းမရှိဘူးဆိုတာကိုပြနေပါတယ်။သူလုပ်ခဲ့တာကလူမှုအတိုင်းအဝိုင်းရဲ့အကျိုးစီးပွားအတွက်သာဖြစ်ပြီးတော့အစိုးရဘဏ္ဍာငွေတွေလည်းထိခိုက်မှုမရှိခဲ့ဘူး။သူမတရားဆွဆွဲခံထားရတာဖြစ်တယ်လို့တင်းနှလနေတုန်းကစစ်ဆေးကြားနာပွဲမှာ Miss Rusev ကပြောကြားခဲ့တာပါ။သူ့ကိုယာရုကနေပြီးတော့ဖယ်ရှားပြီးတရားဆွဲနိုင်ဖို့လုပ်နေတာဟာအာဏာသိမ်းတာဖြစ်တယ်ဆိုတာကိုလည်းစစ်ဆေးကြားနာပွဲမှာအကြိမ်ကြိမ်ပြောခဲ့ပါတယ်။ မတရားမှုတွေကိုသူကြုံတွေ့နေရတယ်လို့အထက်လွှတ်တော်အမတ်ကြီးရဲ့မေးမြန်းမှုတွေကိုဖြေကြားစင်မှာယာရုခနေဖယ်ရှားခံထားရတဲ့သမ္မတဟောင်းကပြောကြားခဲ့ပါတယ်။အစိုးရဘတ်ဂျက်လွန်ငွေပြမှုကိုမဖော်ပြခြင်းတဲ့အတွက်တရားမဝင်အစိုးရချီးငွေတွေယူခဲ့တယ်လို့ဂျလ်မာယူဆက်ဆွဆွဲခံထားရပါတယ်။ဘရာဇီးယားနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်တဲ့ရူဆက်ကသူ့ဘက်ကဘာမှအမှားမလုပ်ခဲ့ပဲအတိုက်ခံတွေကသူ့ကိုယာရုကနေဖယ်ရှားနိုင်ဖို့ကြိုးစားမှုဖြစ်တယ်လို့နိုင်ငံရဲ့ဒီမိုကရေစီစနစ်ကိုရှော့တွက်တဲ့လုပ်ရဖြစ်တယ်ဆိုပြီးသူကထပ်မံပြောကြားခဲ့ပါတယ်
။ကိုဝင်းဆောင်အမျိုးသမီးတွေနဲ့မမွေးဖွားရသေးတဲ့ရင်သွေးတွေကိုချင်းကားတစ်ဆင့်ကူးစက်ပြီးတော့နာမကျန်းမှုကိုဖြစ်စေတဲ့ဇီကာဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုကာကွယ်နိုင်တဲ့ဆေးဝါးအမျိုးအစား drug ပေါင်းတွေကိုအမေရိကန်သုတေသီတွေကဖော်ထုတ်နိုင်ခဲ့ပါတယ်။အမေရိကန်အမျိုးသားကျန်းမာရေးတက္ကသိုလ်ကသုတေသီတွေဟာဆေးဝါးတွေတူလောင်ထားတဲ့နေရာတစ်ခုကအုံပြုဆဲဆေးဝါးပေါင်း 6,000 နဲ့စမ်းသပ်ဆဲဆေးဝါး drug ပေါင်းတွေကိုစစ်ဆေးခဲ့ကြပါတယ်။အဲ့ဒီနောက်တလာဟာစီမှာရှိတဲ့ Florida ပြည်နယ်တက္ကသိုလ် Baltimore မှာရှိတဲ့ John Hopkins တက္ကသိုလ်တွေကဓာတ်ခွဲကမ်းမှာဆေးဝါးကိုစမ်းသပ်ခဲ့ကြတာဖြစ်ပါတယ်။ဒီ drug ပေါင်းတွေဟာဆဲတွေကိုတည်စေနိုင်တဲ့ Zika virus ပိုးရဲ့စွမ်းဆောင်နိုင်မှုကိုကာကွယ်ပေးနိုင်တယ်လို့ကူးစက်နေတဲ့ဆဲရီကိုထပ်မံထုတ်လုပ်နိုင်တဲ့ဇီဝပိုးမွှားတွေကိုလည်းထိန်းထားနိုင်တဲ့အကြောင်းတွေးရှိခဲ့ရပါတယ်။အခုလို drug ပေါင်းဆေးဝါးရှာဖွေတွေးရှိမှုကို Nature Medicine Journal မှာဖော်ပြထားပါတယ်ခင်ဗျာ
။ VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာဘာသာပေါင်းစုံတိုင်းရင်းသားလူမျိုးပေါင်းစုံအတူတကွဟန်ချက်ညီစွာနေထိုင်နိုင်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့အတွက် 2015 နိုဝင်ဘာရွေးကောက်ပွဲကနေလမ်းဖွင့်ပေးခဲ့တယ်လို့ကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်ကပြောကြားလိုက်ပါတယ်။ဒါကြောင့်ခေါင်းဆောင်သစ်တွေအနေနဲ့ခွဲခြားဆက်ဆံမှုတွေကိုကျော်လွှားနိုင်အောင်လုပ်ပြီးတော့လူအခွင့်အရေးကိုအပြည့်အဝလေးစားလိုက်တာကအားလုံးတန်းတူညီမျှစွာဖွံ့ဖြိုးတိုးတက်ရေးအတွက်ကိုဆောင်ရွက်ရမယ်လို့စင်ကာပူစီမံခန့်ခွဲရေးတက္ကသိုလ် SMU ကစီစဉ်တဲ့အာရှခေါင်းဆောင်မှုဆိုင်ရာဟိုရီဟွားဟောပြောပို့ချချက်မှာအတွေ့အမှုချုပ်ဘန်ကီမွန်ကတင်းနန်းလာနေတော့ကပြောကြားခဲ့တာဖြစ်ပါတယ်။သူမတိုင်ခင်ကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုမကြာခင်တုန်းကဖွဲ့စည်းလိုက်တာဟာအားရစရာခြေလှမ်းတစ်ခုဖြစ်တယ်လို့လည်းမစ္စတာဘန်ကီမွန်ကပြောပါရယ်ဒီကနေ့အင်္ဂါနေ့မှာတော့သူဟာမြန်မာနိုင်ငံကိုသွားမှာဖြစ်ပြီးတော့သူ့ရဲ့အဆိုမြန်မာနိုင်ငံအပြောင်းလဲအတွက်အရေးကြီးတဲ့ဆောင်ရွက်မှုတစ်ခုဖြစ်တဲ့27ရာစုပင်လုံညီလာခံရဲ့ဖွင့်ပွဲကိုတက်ရောက်ပြီးတော့ငင်းငယ်ရေးနဲ့ပြန်လည်တက်မြက်ရေးဟာမြန်မာနိုင်ငံအတွက်အရေးကြီးတယ်ဆိုတဲ့မိန့်ခွန်းကိုပြောကြားမှာဖြစ်ပါရယ်လမ်းကြောင်းတစ်ကိုလှမ်းနေတဲ့မြန်မာနိုင်ငံအပေါ်စင်ကာပူရဲ့ကူညီထောက်ခံမှုကိုလည်းကျေးဇူးတင်တဲ့အကြောင်းသူကပြောခဲ့ပါရယ်မြန်မာနိုင်ငံအတွက်စင်ကာပူအပြင်နိုင်ငံတကာအသိုင်းအဝိုင်းကကြဲကြဲပြန့်ပြန့်ထောက်ခံဖို့ဟာအင်မတန်မှအရေးကြီးတယ်လို့ကုလသမဂ္ဂတွင်းရေးမှုချုပ်ဘန်ကီမွန်ကတင်းနှင်းလာနေတော့ကစင်ကာပူနိုင်ငံမှာပြောကြားသွားခဲ့ပါရယ်ရှင
်အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့မြန်မာသမ္မတဦးထင်ကျော်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ညူဒေလီမြို့တော်မှာတနင်္လာနေ့ကတွေ့ဆုံခဲ့ကြပြီးနှစ်နိုင်ငံဆက်ဆံရေးအပြင်နှစ်နိုင်ငံအကျိုးတူဒေတာဆိုင်ရာနဲ့နိုင်ငံတကာကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာနဲ့အိန္ဒိယနှစ်နိုင်ငံတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်နှစ်နိုင်ငံကြားမှာပုံမှုပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ခေါင်းဆောင်နှစ်ယောက်သဘောတူညီခဲ့ကြတဲ့အကြောင်းသမ္မတဦးထင်ကျော်ရဲ့ရုံးကသတင်းထုတ်ပြန်ပါတယ်။နှစ်နိုင်ငံနယ်စပ်တစ်လျှောက်တည်ငြိမ်မှုရှိရေးအတွက်အရေးကြီးတဲ့လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပိုးပြီးတော့တိုးမြှင့်လှုပ်ဆောင်သွားဖို့အတွက်လည်းထပ်ပြီးတော့ကြိပြုခဲ့ကြပါတယ်။သမ္မတဦးထင်ကျော်ရဲ့အိန္ဒိယနိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးစာချုပ်လွှာ၄ခုကိုလည်းတက်ဆိုင်ရာနှစ်ဖက်တာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။ထိုင်းမြန်မာအိန္ဒိယသုံးနိုင်ငံအဝေးပြေးလက်မှတ်ရေးတည်ဆောက်ရေးနဲ့တက်ဆိုင်တဲ့နားလည်မှုစာချုပ်လွှာနှစ်ခုနဲ့အတူတိုင်းရင်းစေးကဏ္ဍဆိုင်ရာပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လွှာပြန်ပြင်းပြဲစွန့်အင်နယ်ပယ်မှာပူးပေါင်းဆောင်ရွက်မဲ့နားလည်မှုစာချုပ်လွှာတွေကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။အိန္ဒိယသမ္မတပရာနတ်မူခာဂျီရဲ့ဖိတ်ကြားချက်နဲ့သမ္မတဦးထင်ကျော်ဟာဩဂုတ်လ29ရက်နေ့ကနေ30ရက်နေ့အထိအိန္ဒိယနိုင်ငံကိုချစ်ကြည်အဖြစ်ခရီးဖြစ်တွားရောက်ခဲ့တာဖြစ်ပါတယ်။သမ္မတဦးထင်ကျော်ဟာဒီကနေ့အိန္ဒိယခရီးစဉ်ကိုအဆုံးသတ်မှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာငြိမ်းချမ်းရေးကိုရည်ရွယ်တဲ့27ရာစုပင်လုံညီလာခံကိုနှစ်ဖန်ဩဂတ်လ31ရက်နေ့မှာကျင်းပတော့မှာဖြစ်ပေမဲ့တချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေညီလာခံတက်ရောက်နိုင်ရေးဟာမကြေကြသေးသလိုတိုင်းရင်းသားဒေသတချို့မှာလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ ရှမ်းပြည်နယ်မြောက်ပိုင်းတာယန်းမြို့နယ်အတွင်းကရှမ်းပြည်မြောက်ပိုင်း SSPB SSAA ရဲ့တပ်စခန်းကိုအစိုးရတပ်တွေဘက်ကနေပြီးတော့တနင်္ဂနွေနေ့ညပိုင်းကထိုးစစ်ဆင်တိုက်ခိုက်တာလို့ SSA မြောက်ပိုင်းဘက်ကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းခေါင်းဆောင်တွေ27ရာစုပင်လုံညီလာခံတက်ရောက်ဖို့အတွက်နေပြည်တော်ကိုရောက်နေချိန်မှာပဲသူတို့တပ်တွေဘက်ကထိန်းသိမ်းသိမ်းသိမ်းလှုပ်သွားဖို့အမိန့်ပေးခဲ့တယ်လို့ SSPB SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်စုက VOA မြန်မာပိုင်းကိုပြောပါတယ်။ဒီ SSA မြောက်ပိုင်းကအစိုးရတပ်မတော်တာဝန်ရှိသူတွေကိုအကြောင်းကြားခဲ့ပြီးတဲ့နောက်မှာတော့ဒီအစိုးရတပ်တွေဘက်ကနေတပ်တွေပြန်ရုပ်သွားပြီလို့လည်းသိရပါတယ်။တခါရှမ်းပြည်နယ်မြောက်ပိုင်းကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့တပ်စခန်း6စခန်းရှိတဲ့ဒီနားဖိုင်အရှိပဲဟူလောင်းတောင်ကိုအစိုးရတပ်မ69ကနေပြီးတော့စစ်ကြောင်းနှစ်ကြောင်းခွဲပြီးတနင်္လာနေ့ကတိုက်ခိုက်ခဲ့တယ်လို့ KIA ရဲ့သတင်းမှဖော်ပြပါရယ်တနင်္ဂနွေနေ့ကနှစ်ဖက်ကြားတိုက်ပွဲဖြစ်ခဲ့တဲ့နေရာမှာပဲတနင်္လာနေ့မှာထပ်ပြီးတော့ဖြစ်ပွားတာပါညညွတ်သောတိုင်းရင်းသားလူမျိုးမျိုးဖက်ဒရယ်ကောင်စီ UNSC ရဲ့အဖွဲ့ဝင်အဖြစ်နဲ့27ရာစုပင်လုံညီလာခံတက်ရောက်ဖို့အတွက် KIO ခေါင်းဆောင်တွေဟာလည်းနေပြည်တော်ကိုရောက်နေကြပြီဖြစ်ပါတယ်။တချိန်တည်းမှာပဲဒီမဟာမိတ်သုံးဘွဲ့ဖြစ်တဲ့ DNLA ခေါ်တအန်းပလောင်အဖွဲ့ MNDAA ခေါ်ကိုးကံအဖွဲ့နဲ့ AA ခေါ်ရခိုင်တပ်အဖွဲ့တို့ကတော့27ရာစုပင်လုံညီလာခံကိုတက်ရောက်နိုင်ဖို့အခြေအနေအတော်ကိုနည်းနေတယ်လို့နေပြည်တော်မှရောက်နေကြတဲ့သူတွေကပြောပါတယ်ရှင်။
အမေရိကန်ပြည်ထောင်စု FBI စုံစမ်းထောက်လှမ်းရေးဌာနကအမေရိကန်ပြည်နယ်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေမှတ်ပုံတရားမှာအချက်လက်တွေထိန်းသိမ်းထားတဲ့နေရာနှစ်ခုကိုမကြာခင်ကဖောက်ထွင်းခံခဲ့ရတဲ့တဲလွန်စာတွေ့ရှိခဲ့ပါတယ်။ပြပအင်တာနက်ဖောက်ထွင်းတိုက်ခိုက်သူတွေရဲ့လုံဆောင်မှုလို့ယုံကြည်ရပြီးပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေအနေနဲ့သူတို့ရဲ့ကွန်ပျူတာတွေလုံခြုံရေးစနစ်တွေကိုတိုးမြင့်ဆောင်ရွက်ဖို့အတွက်တိုက်တွန်းလိုက်ပါတယ်။ FBI ရဲ့ Cyber Internet ဌာနရဲ့လျှို့ဝှက်အကြံပြုချက်ကိုဩဂုတ်လ18ရက်နေ့မှာထုတ်ပြန်ခဲ့တာပါ။ဒါပေမဲ့ပြည်내နှစ်ခုဟာဘယ်ပြည်내တွေဖြစ်တယ်ဆိုတာကိုဖော်ပြထားခြင်းမရှိပါဘူး။အဲ့ဒီလိုအင်တာနက်ဖောက်ထွင်းခံရမှုသတင်းကိုပထမဦးဆုံး Yahoo News ကနေတနင်္လာနေ့မှာဖော်ပြလိုက်တာဖြစ်ပြီးသတင်းရင်းမြစ်ရဲ့ပြောဆိုချက်အရ Arizona နဲ့ Illinois ပြည်နယ်တွေရဲ့မဲဆန္ဒရှင်မှတ်ပုံတင်စည်းရင်းတွေဖောက်ထွင်းခံရတယ်လို့ဆိုပါတယ် Illinois မှာဖောက်ထွင်းခံရမှုကပိုမိုဆိုးရွားတယ်လို့လည်းဆိုပါတယ်ပြည်နယ်ရွေးကောက်ပွဲဗုတ်ဖွဲ့ရဲ့တာဝန်ရှိသူတွေအပြောအရပြီးခဲ့တဲ့လအတွင်းမဲဆန္ဒရှင်မှတ်ပုံတင်စည်းရင်းထည့်သွင်းတဲ့စနစ်ဟာ10ရက်တိတိပိတ်သွားခဲ့ပြီးအင်တာနက်ဖောက်ထွင်းသူတွေကမဲဆန္ဒရှင်2သိန်းလောက်ရဲ့အချက်လက်တွေကိုခိုးယူသွားခဲ့တယ်လို့လည်းပြောပါတယ်ခင်ဗျာ
မဆုမဲမွန်နဲ့ဦးစံမွေတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုလိုင်းနိုမီတာ24 32နဲ့40တို့ကနေဖန်ယူနားဆင်နိုင်သလို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့27ရာစုပင်လုံညီလာခံကိုကုလသမဂ္ဂအတွင်းမှုချုပ်တက်မဲ့သတင်းနဲ့စတင်ပါတယ်။မြန်မာနိုင်ငံအတွက်ငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးရရှိဖို့အရေးကြီးတယ်ဆိုတဲ့အချက်ကိုအဓိကထားတဲ့ main point ကိုကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်က27ရာစုပင်လုံညီလာခံအဖွဲ့မှပြောကြားမှဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့ညနေပိုင်းမှာမြန်မာနိုင်ငံကိုသွားရောက်မယ်အတွင်းမှုချုပ်ဘန်ကီမွန်ဟာမြန်မာနိုင်ငံမှာလူ့အခွင့်အရေးကိုလေးစားပြီးအလုံးတန်းတူဖွံ့ဖြိုးရေးအတွက်ဆောင်ရွက်ဖို့အတွက်လည်းစင်ကာပူမှာပြောကြားမယ်မင်းကွန်းတစ်ခုအတွင်းမှာအစိုးရသစ်ခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်။အပြည့်အစုံကိုမဆုမြတ်မွန်ကဆက်ပြီးတင်ပြပါလိမ့်မယ်။
လောလောဆယ်စင်ကာပူမှာရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ဟာဩဂတ်စ်လ30ရက်အင်္ဂါနေ့ညနေပိုင်းကျရင်မြန်မာနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။ခီးဆက်အဓိကရည်ရွယ်ချက်ဖြစ်တဲ့27ရာစုပင်လုံညီလာခံကိုတက်ရောက်ပြီးတော့အဖွဲ့မိန့်ခွန်းကိုပြောကြားမှာဖြစ်ပါတယ်။သူရဲ့မိန့်ခွန်းထဲမှာအဓိကပြောမယ့်အကြောင်းနဲ့ပတ်သက်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရသူစတက်ဖန်ဒူဂျာရစ်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ The message will be on the importance of peace and a reconciliation also on the need and the importance of development and that the positive impact
ဒီကပြောမှာကတော့ညီညာရေးနဲ့ပြန်လည်တည်မြဲရေးဟာမြန်မာနိုင်ငံအတွက်အရေးကြီးတယ်ဖွံ့ဖြိုးတိုးတက်ရေးဟာလည်းအရေးကြီးတယ်လို့အပြုသဘောတိုးတက်မှုတွေကိုမြန်မာတိုင်းနိုင်ငံလုံးမှာရှိကြသူတွေအားလုံးခံစားနိုင်ကြဖို့အရေးကြီးတယ်ဆိုတဲ့အချက်ကိုအဓိကထားပြောကြားပါလိမ့်မယ
်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းအစိုးရနဲ့စစ်တပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အစီအစဉ်ရှိတာကိုလည်းပြောခွင့်ရသူဒူဂျာရစ်ကအခုလိုပြောပြပါတယ်
He is scheduled to meet with Don Aung San Suu Kyi, the state counselor and foreign minister. He will also hold a press conference with her. During his visit, he will meet with
President Choi. The president of the United States, the president of the United States, Don Aung San Suu Kyi, will meet with the president of the United States. The president of the United States will meet with the president of the United States.သူခီးစဉ်အတွင်းတမရဦးထင်ကျော်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်တို့အပြင် တခြားနိုင်ငံရေးနဲ့အရက်ဖက်လူထုအခြေပြုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ညီညာရေးနဲ့ပြန်လည်တည်မြဲရေးဟာအရေးကြီးတယ်ဆိုတဲ့သတင်းစကားကိုမြန်မာနိုင်ငံအတွက်အသိကိုအရေးကြီးတဲ့21ရာစုပင်လုံညီလာခံကိုတက်ရောက်တဲ့အခါမှာသူပြောကြားမှာဖြစ်ပါတယ်။
မြန်မာနိုင်ငံခီးစဉ်မတိုင်ခင်စင်ကာပူမှာရောက်ရှိနေတဲ့ကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်ကမြန်မာနိုင်ငံတွင်းမှာနေထိုင်နေကြတဲ့လူမျိုးမတူဘာသာမတူသူတွေအားလုံးသဟဇာတမျှတစွာနေထိုင်နိုင်ပြီးတော့ဒန်းတူဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရအသစ်ကဆောင်ရွက်ရမယ်လို့ပြောကြားခဲ့ပါတယ်။စင်ကာပူစီမံခန့်ခွဲရေးတက္ကသိုလ် SMU ကစီစဉ်တဲ့အာရှခေါင်းဆောင်မှုပိုင်းဆိုင်ရာဟိုရီဟွာဟောပြောချက်မှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။
You know, last November elections opened up the potential for an inclusive, harmonious, multi-ethnic and multi-religious democracy. It's important that the new leadership must now overcome.
2015ခုနှစ်နိုဝင်ဘာလရွေးကောက်ပွဲကနေမြန်မာနိုင်ငံကိုဘာသာပေါင်းစုံတိုင်းရင်းသားလူမျိုးပေါင်းစုံအတူတကွဟန်ချက်ညီစွာနေထိုင်နိုင်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့လမ်းဖွင့်ပေးခဲ့ပါတယ်။ဒါကြောင့်ခေါင်းဆောင်တစ်တေအနေနဲ့ခွဲခြားဆက်ဆံမှုတွေကိုကျော်လွှားနိုင်အောင်လုပ်ဖို့အရေးကြီးတယ်။လူ့အခွင့်အရေးကိုအပြည့်အဝလေးစားလိုက်နာပြီးအလုံးတန်းတူညီမြဖွံ့ဖြိုးတိုးတက်ရေးအတွက်ကိုဆောင်ရွက်ဖို့အရေးကြီးတယ်လို့အတွင်းမှုချုပ်ကပြောခဲ့ပါတယ်မြန်မာနိုင်ငံလမ်းကြောင်းတစ်ပေါ်ရှောက်လန်းနေတဲ့အပေါ်အားပေးထောက်ခံတဲ့စင်ကာပူနိုင်ငံကိုလည်းကျေးဇူးတင်ကြောင်းကိုလည်းအာရှခေါင်းဆောင်မှုဆိုင်ရာဟိုရီဟွာဟောပြောချက်မှာသူကပြောကြားခဲ့ပါတယ
်ကုလသမဂ္ဂတွေ့ရမှုချုပ်ရဲ့ပြောခွင့်ရသူစတက်ဖန်ဒူဂျာရစ်က VOA မြန်မာပိုင်းကိုပြောပြခဲ့တာဖြစ်ပါတယ်ရှစ်ကြိမ်မြောက်အာရှခေါင်းဆောင်မှုဆိုင်ရာကိုရီဟွာဟောပြောပို့ချချက်ကိုဩဂတ်လ29ရက်နေ့တနင်္လာနေ့တုန်းကစင်ကာပူမှာလုပ်ခဲ့တာမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကဟောပြောပို့ချခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအပြောင်းလဲမှာအရေးကြီးတဲ့ခြေလှမ်းတစ်ခုဖြစ်တဲ့21ရာစုပင်လုံညီလာခံကိုဖွံ့ဖွဲနေမှာသူတက်ရောက်မဲ့အကြောင်းကိုပြောကြားခဲ့တဲ့အပြင်သူ့မတိုင်ခင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုမကြခင်တုန်းကဖွဲ့စည်းလိုက်တာဟာအားရစရာခြေလှမ်းတစ်ခုဖြစ်တယ်လို့လည်းမစ္စတာဘန်ကီမွန်းကပြောပါရယ်မြန်မာနိုင်ငံအတွက်စင်ကာပူနိုင်ငံအပြင်နိုင်ငံတကာအတိုင်းအဝိုင်းကကြဲကြဲပြန့်ပြန့်ထောက်ခံဖို့အင်မတန်အရေးကြီးတယ်ဆိုတာကိုလည်းကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်းကသူ့ရဲ့ဟောပြောချက်ထဲမှာထည့်ပြီးတော့ပြောသွားပါရယ်စင်ကာပူစီမံခန့်ခွဲရေးတက္ကသိုလ် SMU ကစီစဉ်တဲ့ဟောပြောချက်အတွင်းကမ္ဘာကြီးမှာရင်ဆိုင်နေရတဲ့အကြမ်းဖက်မှုပြဿနာဒုက္ခတဲ့အရေးကမ္ဘာတဝန်းရေရှည်ဖွံ့ဖြိုးရေးအစီအစဉ်စတဲ့အကြောင်းမျိုးစုံအပေါ်မှာစင်ကာပူနိုင်ငံအနေနဲ့ဘလို့အခန်းကနေပြီးတော့အကူအညီပေးဆောင်ရွက်နိုင်တယ်ဆိုတော့သူ့ရဲ့အမြင်တွေကို Mr. Ban Ki-moon ကပြောကြားသွားခဲ့တာပါကုလသမဂ္ဂနဲ့စင်ကာပူနိုင်ငံတို့ပုံစိုးရင်အလေးထားနေတဲ့အာရှဒေသရင်းကကိစ္စတွေထဲမှာတော့မြန်မာနိုင်ငံကိစ္စအပြင်တောင်တရုတ်ပင်လယ်နဲ့ကိုရီးယားကျွန်းဆွယ်ဒေသတွေတွင်ကတင်းမာမှုဆိုင်ရာကိစ္စတွေကိုလည်းဟိုရီဟွာဟောပြောချက်မှာကုလသမဂ္ဂတွင်းရေးမှူးချုပ် Ban Ki-moon ကပြောကြားသွားခဲ့ပါတယ်ရှင်
အဲ့တော့မဆုမြတ်မွန်ပြောပြသွားတာပါပြီးငိမ့်ချေးညီလာခံနဲ့ဆိုင်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ပြီးနောက်ဆုငိမ့်ချေးရီ21ရာစုပင်လုံညီလာခံမှာမြောက်ပိုင်းမဟာမိတ်လက်နက်ကိုင်၃ဖွဲ့ကိုတက်ရောက်ခွင့်ပေးဖို့နိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကနေပြည်တော်မှာကျင်းပတဲ့ညီလာခံပူးတွဲကျင်းပရေးကော်မတီစည်းဝေးပွဲမှာမနေ့တုန်းကထပ်မံတိုက်တွန်းခဲ့ပေမဲ့လက်နက်ကိုင်၃ဖွဲ့ကလက်နက်ကိုင်လမ်းစဉ်ကိုဆွန့်လွတ်မဲ့ဆိုတဲ့ကြေညာချက်ထုတ်ပြန်ခြင်းမရှိသေးတဲ့အတွက်အဲ့ဒီအဖွဲ့တွေညီလာခံကိုတက်နိုင်ဖို့မသေးကြသေးပါဘူး။ပြည်သူ့ငြိမ်းချမ်းညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့တက်ရောက်ခြင်းဟာပိုပြီးအဓိပ္ပာယ်ပြည့်ဝကြောင်း21ရာစုပင်လုံညီလာခံကျင်းပရေးကော်မတီဒုဥက္ကဋ္ဌဦးသူဝေကအပြောဆိုလိုက်ပါတယ်။အပြည့်စုံကိုကိုညံဝင်းအောင်ကတင်ပြလိုက်ပါတယ်
။ပြည်သူ့ငြိမ်းချမ်းညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးတက်ရောက်ခွင့်ရမှသာတနိုင်ငံလုံးအတိုင်းအတာဆောင်တဲ့စစ်မှန်တဲ့ငြိမ်းချမ်းရေးကိုတက်လှမ်းနိုင်မယ်လို့အများစုကယုံကြည်နေကြတာကြောင့်အစိုးရကမဖိတ်ပဲခြံထားတဲ့ကိုကန့်တအောင်ဖလောင်ရခိုင်တပ်မတော်စတဲ့မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်၃ဘွဲ့ကိုဖိတ်ကြားဖို့နိုင်ငံရေးပါတီတွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကနေပြည်တော်တင်ဃဟဟိုတယ်မှာမနေ့ကကျင်းပတဲ့ညီလာခံပူးတွဲကျင်းပရေးကော်မတီစည်းဝေးပွဲမှာတိုက်တွန်းခဲ့ကြတာပါအစိုးရရဲ့တုတ်ပြန်ညံ့တဲ့ပတ်သက်လို့21ရာစုပင်လုံညီလာခံကျင်းပရေးကော်မတီဒုဥက္ကဋ္ဌဦးသူဝေက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ်
ကျွန်တော်တို့ဟိုအစည်းအဝေးတက်ရောက်တဲ့အဖွဲ့ကြီးအကုန်လုံးပေါ့ဗျာကျွန်တော်တို့နိုင်ငံရေးပါတီကရောနောက်ပြီးတော့ဒီလက်ကင်ရဲ့အဖွဲ့ကြီးရောအဲ့ဒါတွေကနေကျွန်တော်တို့တင်ပြတဲ့အခါကျတော့သူတို့ကလေရှင်းပြတာပေါ့နော်သူတို့အဲ့ဒီစကလုံးလေးမှာတင့်နေတာလေးတစ်ခုပဲရှိတယ်ပေါ့နော်အဲ့ဒီတင့်နေတာလေးကိုပြည်လျောင်းသူတို့ဟိုပြောနိုင်မှသာရင်ဒါပြောလက်ခံမယ်ဆိုအခုတတိယကတော့တကားဖွင့်ထားတယ်မြေပြာညီလာခံကြီးမကျင်းပဖေးခင်ကြည့်ဘူးတဲ့ သူတို့ရှီအားအကြောင်းပြမယ်ဆိုရင်လက်ခံပါပါအဲ့တော့အဲ့ဒါလေးကိုရှောက်နေပါလေဆိုလို့လည်းဒါအစိုးရကနေပြောတာပေါ့နော်ဆိုတော့ဒါကတော့နှစ်ဖက်စလုံးကလည်းအဲ့ဒီစကလုံးကြီးတစ်နေတဲ့ဟာကိုဟိုလုံးလို့မရသေးဘူးဖြစ်နေတာပေါ့နော
်မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်သုံးဘွဲ့အနေနဲ့လက်နက်ကိုင်လမ်းစဉ်ကိုအပီးတိုင်စွန့်လွတ်လို့တဲ့ဆန္ဒရှိကြောင်းကြေညာချက်ထုတ်မှသာအစိုးရဘက်ကလည်းဒီသုံးဘွဲ့ကို27ရာစုပင်လုံညီလာခံတက်ဖို့ဖိတ်ကြားနိုင်မှာဖြစ်ကြောင်းပင်လုံညီလာခံကြိုတင်ညှိနှိုင်းရေးကော်မတီဝင်တာဝန်ရှိသူတွေကအစောပိုင်းမှာပြောကြားခဲ့တာပါ။တိုင်းသားလက်နက်ကင်သုံးဘွဲ့ကတော့လက်နက်ကင်လမ်းစဉ်ကိုစွန့်လွတ်ဖို့ဆိုတဲ့စာသားအစားလက်နက်ကင်ပဋိပက္ခချုပ်ငင်းဖို့ဆန္ဒရှိပါသည်ဆိုတဲ့သဘောမျိုးသာကြေညာချက်ထုတ်ပြန်နိုင်မှာဖြစ်ကြောင်းတုံ့ပြန်ခဲ့ပါလေ။27ရာစုပင်လုံညီလာခံမှာအလုံးပါဝင်နိုင်ရေးကိုသူတို့အနေနဲ့လူလားကြောင်ဒီမိုကရက်တစ်ပါတီမြန်မာပြည်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးသူဝေကပြောပါတယ
်ကျွန်တော်တို့ကတော့တိုက်တွန်းနေတာအလုံးဟိုတဲရောက်ရေးကိုပဲတိုက်တွန်းတာပဲဆိုရင်နော်ဘာဒါဓမ္မလည်းပဲအလုံးပြီးပြတ်သွားမှာပေါ့ကျွန်တော်တို့ကတိုက်တွန်းလို့လို့ပဲသူတို့ကလည်းစူးစမ်းနေလို့ဆိုတာပေါ့ဗျာနော်အထူးသဖြင့်မိုင်းလာဆိုလို့ရှိရင်သူကအခုတဲရောက်ဒီခုနသုံးခုတဲရောက်နိုင်ရေးအတွက်သူကချားချားနေပြီးလုပ်ဝေးနေတယ်လို့ကျွန်တော်တွေ့ရပါတယ
်အခုလို့အစိုးရနဲ့မြန်မာတပ်မတော်ဘက်ကလက်နက်ကိုင်မဟာမိတ်သုံးဘွဲ့ပေါ်ကြိုတင်ကန့်သက်ချက်ထားတာနဲ့ပတ်သက်လို့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးသူဝေကမှတ်ချက်ပေးပြောဆိုပါတယ်
။ဒီရင်းရိုင်းညီလာခံကြီးကြီးရတာနဲ့တခါလဲကျွန်တော်ရင်းရိုင်းကြီးရသွားမယ်လို့လည်းမဟုတ်သေးဘူးလေဗျာနော်။ဟောကျွန်တော်တို့လူလားချက်ကြီးပြဿနာတွေကအများကြီးရှိတဲ့အခါကျတော့ဒီရင်းရိုင်းမှာသဘောတူညီချက်ရပြီဆိုပြီးတန်းတော့ကျွန်တော်နိုင်ငံရေးဆွေးနွေးမှုတွေကအများကြီးလုပ်ရအောင်ပါလေနော်။အဲ့တော့အဲ့ဒီဟာကြီးကိုဆက်ပြီးတော့လုပ်အောင်ပါဆိုတော့ရင်းရင်းကိစ္စဆိုတော့တခါလေးပြီးသွားမှာမဟုတ်ဘူးလေနော်ဆက်ပြီးတော့လုပ်အောင်ပါပဲဆက်ပြီးတော့ကြိုးစားအောင်ပါပဲဒီတော့မှသာလေကျွန်တော်တို့အပီးတိုင်ရင်းရင်းရမှာကျွန်တော်အခုမြုပ်လင့်ထားတာကတော့ဟောဒီအနည်းဆုံး3နှစ်မှဟုတ်လား5နှစ်အထိကြိုးစားရမယ်လို့ဆိုပြီးမှန်းကျင်လုပ်ထားတာဟုတ်ရနော
်27ရာစုပင်လုံညီလာခံကိုဩဂုတ်လ31ရက်ဗုဒ္ဓနေ့ကနေစက်တင်ဘာလ3ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးဆွေးနွေးမှုတွေမပြီးပြက်ခဲ့ရင်စက်တင်ဘာလ4ရက်နေ့ထိဆက်လက်ကျင်းပမှာဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်နယ်တောင်အခုဆက်လက်ပြီးတော့ကိုအောင်ကသတင်းစုံလင်ကိုဆက်ပြောပြမှာဖြစ်ပါတယ်ရှင်
အိန္ဒိယနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့သမရဦးထင်ကျော်နဲ့ဝန်ကြီးချုပ်နေရင်ဒရာမိုဒီဦးဆောင်တဲ့နှစ်နိုင်ငံကိုယ်စားလှယ်အဖွဲ့တွေဒီကနေ့နေ့လယ်ပိုင်းတုန်းကဟိုက်ဒရာဘက်ဟောက်စ်မှာတွေ့ဆုံဆွေးနွေးပါရတယ်။အဲဒီနောက်နှစ်နိုင်ငံနားလည်မှုစာချုပ်လွှာကိုလက်မှတ်ရေးထိုးခဲ့ကြပြီးမြန်မာနိုင်ငံညီညွတ်ရေးအတွက်အိန္ဒိယနိုင်ငံရဲ့ထောက်ခံပံ့ပိုးမှုအတွက်ကျေးဇူးတင်ကြောင်းသမရဦးထင်ကျော်ကဝန်ကြီးချုပ်မိုဒီနဲ့ပူးတဲ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားပါရတယ်
။ I'm very pleased with the signing of four memoranda.of understanding
ခီးစဉ်တွင်နားလည်မှုစာချုပ်လာလက်မှတ်လေးခုရေးထိုးနိုင်တဲ့အတွက်ကျွန်တော်အလွန်အားရကျေနပ်မိပါတယ်ကျွန်တော်တို့ရဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးဆက်လက်ကြိုးပမ်းနေတဲ့လုပ်ငန်းရှင်တွေကိုအိန္ဒိယကထောက်ခံပံ့ပိုးပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်လို့ဦးထင်ကျော်ကပြောသွားတာပါလန်ဒရာ69စင်းပြန်လည်မောမန်ဆောက်လို့ရေးအိန္ဒိယမြန်မာထိုင်းနိုင်ငံအဝေးပြေးလမ်းဖောက်လို့ဖို့စီမံကိန်းမှာပါဝင်တဲ့ကလေးဝရာကြီးလမ်းပိုင်းပြန်ပြင်းမြဲဆွမ်းအင်နဲ့ခြေဘက်ဆိုင်ရာလုပ်ငန်းတွေပါဝင်တဲ့ပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လာလေးခုကိုနှစ်နိုင်ငံတာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ကြတာပါနှစ်နိုင်ငံအပြင်ဒေသရင်းမှာပါငြိမ်းချမ်းရေးတည်ငြိမ်ရေးချမ်းသာကြွယ်ဝရေးတို့အတွေ့အင်ဒီယားနဲ့မြန်မာပူးပေါင်းဆောင်ရွက်ဖို့ကိုလည်းသဘောတူညီခဲ့ကြတယ်လို့သမရဦးထင်ကျော်ကပြောပါတယ်ဝန်ကြီးချုပ်မူဒီကတော့လွန်ခဲ့တဲ့သတင်းပတ်ကငလင်ကြောက်ပျက်စီးခဲ့တဲ့ပုဂံမျိုးကအာနန္ဒဖရာအပါဝင်တမိုင်းဝင်အထင်ကြီးရနေရာတွေဖရာတွေကိုပြုပြင်ဖို့အကူအညီပေးတော့မှဖြစ်ကြောင်းပြောပါတယ်ဒေသရင်းအကြံဖက်သမားတွေကိုပူးပေါင်းနှိမ်နင်းသွားမယ်လို့လည်းသတင်းစာရှင်းလင်းပွဲအတွင်ပြောကြားခဲ့ပါတယ်
President and I agreed to work together for the safety and security of our people.
ညနေခင်းပြည်သူလူထုတွေရဲ့ဘေးရန်ရဲ့ကင်းရှင်းရေးနဲ့လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်သွားဖို့သမရနဲ့သဘောတူညီရပါတယ်။ဒေသရင်းကအကြမ်းဖက်ဝါဒရဲ့ချိန်ချောက်မှုနဲ့လက်နက်ကင်သဘုံတွေရဲ့လှုပ်ရှားမှုတွေကိုတက်တက်ကြွကြွပူးပေါင်းတိုက်ဖျက်သွားမှာလည်းဖြစ်ပါတယ်။
အိန္ဒိယနိုင်ငံအရှေ့မြောက်ပြည်နယ်မဏိပူနဲ့အာတန်ပြည်နယ်တွေမှာခွဲထွက်ခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့တိုက်ပွဲဝင်နေကြတဲ့လက်နက်ကိုင်သဘုံအဖွဲ့ဒါဇင်နဲ့ချီရှိနေပြီးဒီသဘုံအဖွဲ့တွေနေနှင်းဖို့အတွက်အရင်မြန်မာစစ်အစိုးရနဲ့အိန္ဒိယအစိုးရတို့ကြားသဘောတူညီမှုတွေရှိခဲ့တာပါဒါပေမဲ့လည်းဒီလက်နက်ကိုင်အဖွဲ့တွေကိုတိတိယောက်ယောက်နေနှင်းရမှာအာဏာမှုတွေရှိခဲ့တယ်လို့လေးလာသူအချို့ကသုံးသပ်ပါတယ်အခုခါမှာတော့နှစ်နိုင်ငံကုန်သွယ်ရေးတူးမြင့်ဖို့နဲ့ဒေတာရင်းတည်ငြိမ်မှုရှိဖို့အာရုံစိုက်လှုံ့ဆော်လာတာဖြစ်တယ်လို့အမေရိကန်ပြည်တော်စုရောက်မြန်မာရေးလေးလာသူဒေါက်တာတင့်ဆွေကပြောပါတယ်
လမ်းဖောက်ဖို့ရောနေသာကုံတွေရောအားလုံးဟာဒီနေ့ဒေသကိုမူတည်တဲ့ဒီဒေသအိန္ဒိယဘက်ကရောစ ဆင်မပြေဘူးဗမာဘက်ကလည်းအခြေခံဆောက်ဘူးမကောင်းသေးဘူးဆိုရင်တော့ဘယ်လိုမှတိုးတက်ဖို့မရှိဘူးသူတို့လုံနေတာလည်းတော်တော်ကြာပြီပေါ့အဲ့ဒါကြောင့်တနည်းနည်းနဲ့ငြိမ်အောင်ထိနိုင်မှသာလေအိန္ဒိယနိုင်ငံရဲ့ရည်ရွယ်ချက်တွေပေါ့မြောက်ပါပါ
ဒီကနေ့မနက်ပိုင်းမှာသမရဦးထင်ကျော်နဲ့ဇနီးကိုအိန္ဒိယသမရပရနက်မူခါဂျီကသမရအိမ်တော်မှာဂုံပြုတက်ဖွဲ့နဲ့ကြိုဆိုခဲ့ပါတယ်သမရဦးထင်ကျော်နဲ့ဇနီးတို့ဟာနယူးဒေလီမြို့ကမဟတ်မဂန်နီအထိမ်းအမှတ်ဂူဘိတ်မန်ကိုလည်းတွားရောက်လွမ်းသူပန်းခွေချကာရဝပြုခဲ့ပါတယ်စနေနေ့ရုံးကတော့သမရဟာမဟာဘောဓိပင်ရှိရာဗုဒ္ဓဂါယာကိုတွားရောက်ခဲ့တယ်လို့တနင်္ဂနွေနေ့ရုံးကတော့ကမ္ဘာရှိအောင်အမွေနဲ့ခုနှစ်နေရာမှာပါဝင်တဲ့ထက်စ်မဟာအဆောက်ဦးကိုတွားရောက်လေ့လာခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်းကအမျိုးသားပြန်လည်တင်မြှင့်ရေးလုပ်ငန်းစဉ်တွေပေါ်မှာထောက်ခံမှုပေးခဲ့အတွက်အိန္ဒိယနိုင်ငံကိုကျေးဇူးတင်ကြောင်းနဲ့နှစ်နိုင်ငံကြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးနိုင်ခဲ့တဲ့အတွက်လည်းကျေးနပ်ပီတိဖြစ်တဲ့အကြောင်းကိုသမရဦးထင်ကျော်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ရှေ့ဆက်လှမ်းရမယ့်အဆင့်တိုင်းမှာအိန္ဒိယနိုင်ငံနဲ့အတူအကျိုးတူပူးပေါင်းဆောင်ရွက်သူတွေဖြစ်ကောမိတ်ဆွေဖြစ်နေပါဆက်လက်ရည်တည်သွားမယ်လို့အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီကပြောဆိုခဲ့ပါတယ်။ဒီအကြောင်းကိုကိုအောင်အောင်ကတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA ကနေအင်္ဂါနေ့မနက်ခင်းသတင်းစီစဉ်တွေကိုဆက်ပြီးထုတ်လုပ်ပေးနေပါတယ်ရှင်။အခုတခါတော့ရှမ်းပြည်ကသတင်းကိုဆက်ပါမယ်ရှင်။ရှမ်းပြည်နယ်တောင်ကြီးမြို့ရေအေးကွင်းရပ်ကွက်ကြောက်ဖျားလမ်းမှာမြေပြိုမှုဖြစ်ပွားခဲ့တဲ့အတွက်အ ਨੇ ဆုံးလူတဦးသေဆုံးခဲ့သလိုထိခိုက်ဒဏ်ရာရမှုတွေလည်းရှိခဲ့ပါတယ်။မြေပြိုမှုကြောင့်နေအိမ်တချို့လည်းပျက်စီးသွားတယ်လို့ဆိုရတဲ့အပြည့်စုံကိုတော့ထိုင်းနိုင်ငံအခြေစိုက်တင် VOA သတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်
။ရှမ်းပြည်နယ်တောင်ကြီးမြို့ရေအေးကွင်းရပ်ကွက်ကြောက်ဖျားလမ်းမှာမြေပြိုတာကြောင့်အိမ်တစ်လုံးပျက်စီးသွားပြီးနေအိမ်မှာရှိတဲ့အငိမ့်စားကြောင်းဆရာမတဦးသေဆုံးသွားခဲ့တာပါ။တောင်ကြီးမြို့ကတဦးကတော့မြေပြိုပြီးလူသေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့အခုလိုပြောပြခဲ့ပါတယ်
။အဲဆီယမားတယောက်ကျောင်းဆီယမားပေါ့လေဆီယမားအနည်းစားပါပဲ။သူကမြေကိုရက်ကွက်မှကြီးတယ်။သူကဘယ်လိုပြောမလဲအရာမျိုးတောင်ဆောင်ဖြစ်နေလို့လေ။အမားတော့ကလေကျွန်တော်တို့ဘယ်လိုပြောမလဲဒီတိုင်းပဲလို့မြေသိန်းဟာနိုင်ရမလို့လို့လေ။အကြောင်းလို့ကျွန်တော်လုပ်တဲ့အုပ်ကြီးရဲ့အတာလေးကတ်ထားလို့လေအမားကသူကအုပ်ကြီးရဲ့စီရတာလေ။တောင်ဆောင်ဖြစ်တာကိုအကြောင်းလို့
မြေပြိုတာကြောင့်အဲ့ဒီအိမ်မှာနေထိုင်နေတဲ့မိသားစုဝင်တချို့လည်းထိခိုက်ဒဏ်ရာတွေရရှိခဲ့တာကြောင့်တောင်ကြီးမြို့ဆက်ဆံထွန်းဆေးရုံမှာပို့ပြီးတော့ကုသမှုခံနေကြရတာပါ။တောင်ကြီးမြို့ကလူနေအိမ်တွေကိုတောင်ဆောင်တွေပေါ်မှာဆောက်လုပ်ထားကြပြီးမိုးရင်းကာလမှာမကြာခဏမြေပြိုလေးရှိတာကြောင့်ကြောက်သားနေရန်တွေလုပ်ကြရပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကလည်းအခုလိုမျိုးမြေပြိုတာကြောင့်လူ၅ဦးသေဆုံးသွားတယ်။ဒီလိုမြေပြိုမှုတွေကိုကာကွယ်တားဆီးနိုင်ဖို့အတွက်မြေသားကိုထိန်းတဲ့ကြောက်နေရံတွေကိုဒေသခံတွေကစနစ်တကျတိစောက်မှုတွေအားနေတာတွေကြောင့်အခုလိုမျိုးတေဆုံးမှုတွေဖြစ်ခဲ့ရတယ်လို့လည်းမြို့ခံတွေကပြောပြကြပါတယ်ရှင
်။မယ်အေးမှပြောပြသွားတာပါ။ VOA ကနေအင်္ဂါနေ့မနက်ခင်းသတင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်။မကြာခင်မှာတော့သမရဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်တွင်အကျိုးဖြစ်ထွန်းစေမဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေမှာသဘောတူညီချက်တွေအကြောင်းတင်ဆက်ပေးမယ်။စီးပွားရေးကဏ္ဍနဲ့အတူမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာရဖို့ရှိပါတယ်ရှင်။တော်ရရှိများရှင် VOA ကလည်းအခုလိုထုတ်လွှင့်နေတဲ့ Radio Season တွေပါဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bambis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါရှင်2016ခုနှစ်ဩဂတ်လ30ရက်အင်္ဂါနေ့မနက်ခင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတောတာရှင်တွေနားဆင်နေကြဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်ထဲမှာဆိုရင်တော့ကမ္ဘာသတင်းတွေတဲ့ကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းအင်္ဂလိပ်စာစီစဉ်တွေပါဝင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီစီစဉ်တွေတဲကစီးပွားရေးကဏ္ဍမှာဆိုရင်တော့နှစ်နိုင်ငံအကျိုးစီးပွားဖြစ်ထိုးစဉ်မဲ့ကိစ္စတွေမှာအိန္ဒိယနဲ့မြန်မာတို့ကဘယ်လိုသဘောတူညီချက်တွေရနိုင်မလဲ
။အခုထင်ရောက်ခီးစဉ်ပြီးလို့ဒေါ်အောင်ဆန်းစုကြည်ခီးစဉ်ဆက်လို့ရှိရင်တကယ်ပဲဟောလေကိုယ့်နိုင်ငံရဲ့ဂုဏ်နဲ့ထိုက်တန်တဲ့အိန္ဒိယ
မြန်မာအရေးသုံးသက်သူဒေါက်တာတင့်ဆွေရဲ့ဆွေးနွေးမေးမြန်းချက်ကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်သုတဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါ။အခုပြောသွားတဲ့အစီအစဉ်တွေတဲကအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်ကိုဦးစံမိုးဝေကပြောပြပေးသွားမှာပါ။
တိုင်းရင်းသားညီညာရေးဆွေးနွေးပွဲကဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်နိုင်မှုကိုစမ်းသပ်တာဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ The Straits Times သတင်းစာမှာဖော်ပြထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပါမယ်။တိုင်းပြည်လွတ်လပ်ရေးရပြီးတဲ့နောက်ဒုက္ခပူဆဲရတဲ့စစ်ပွဲတွေအဆုံးတက်ဖို့ရည်ရွယ်ပြီးဗိုလ်ရုံးတွေမှာစတင်ကျင်းပမယ်တိုင်းဒေသညီညာရေးညီလာခံဟာဒေါအောင်ဆန်းစုကြည်အတွက်မကြုံဘူးသေးတဲ့ခက်ခဲတဲ့ဥဆောင်နိုင်မှုအရေးတွေးပေါ်အကဲဆတ်မှုနဲ့ကြုံတွေ့ရမှာဖြစ်တယ်လို့အစချီရေးသားထားပါတယ်။ဒီဆွေးနွေးပွဲကိုရာနဲ့ချီတဲ့တိုင်းဒေသလူမျိုးစုတပုံကောင်းဆောင်နေစစ်တပ်အကြီးအကဲတွေတမကကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဘန်ကီမွန်းလိုနိုင်ငံတကာခေါင်းဆောင်တွေလည်းတက်ရောက်ကြဖို့ရှိနေပါတယ်။ဒီညီလာခံကြီးဟာဒေါအောင်ဆန်းစုကြည်အတွက်တော့နှစ်ကာလကြာရှည်စွာတိုက်ခိုက်နေခဲ့ကြတဲ့လက်နက်ကင်တွေကိုကျူးစာဖြောင်းပြဖို့ဖြစ်တယ်လို့យေတာထားပါတယ်။ဒီလက်နက်ကင်အဖွဲ့တွေဟာတိုင်းပြည်ရဲ့ဆင်းရဲနွမ်းပါးတဲ့နေစုံနေပြားဒေသတွေမှာမူရစ်စေးပွားကြောက်စိမ့်တစ်အစရှိတာတွေကိုရောင်းချပြီးနှစ်ကာလကြာရှည်စွာတိုက်ခိုက်နေကြသူတွေဖြစ်ပါတယ်လို့យေတာထားပါတယ်။ဒေါအောင်ဆန်းစုကြည်ကတော့သူမရဲ့တိုင်းပြည်အတွက်အရေးကြီးဆုံးလုပ်ရမယ့်အလုပ်ဟာငင်းကြင်ရေးနဲ့ပြည်ထောင်စုအတွင်းနေထိုင်ကြတဲ့မတူညီကြတဲ့ပြည်သူတွေကြားစီးလုံးညီညွတ်ရေးဖြစ်တယ်လို့မကြခင်ကတောရောက်ခဲ့တဲ့တရုတ်ပြည်ခီးစဉ်တွင်းမှာပြောကြားခဲ့တယ်လို့ငင်းငယ်ရေးမိရသေးသမျှအရှိတီတတ်မဲ့ဖွံ့ဖြိုးတိုးတက်မှုလေရရှိမှာမဟုတ်ဘူးလို့ပြောဆိုခဲ့တဲ့အကြောင်းထောက်ပြထားပါတယ်။ဒီဆွေးနွေးပွဲအောင်မြင်မှုကစစ်တပ်အပေါ်မှာလည်းအများကြီးမူတည်နေပါတယ်။စစ်တပ်ဟာအစိုးရရဲ့အရေးကြီးတဲ့ကဏ္ဍတွေကိုထိန်းချုပ်ထားတဲ့အပြင်တဘာဝတယံဇာတာတွေပေါ်ကျွေဝတဲ့နေစုံနေပြားဒေတာတွေကနေငွေတွေတန်းထောင်ပေါင်းများစွာရနိုင်နေဆိုတာကိုလည်းယူဆထားကြသူတွေဖြစ်တယ်လို့យေတာထားပါတယ်။ရပိုင်းလာပိုင်းအတွင်းသဘောတူညီချက်တစုံတရာရနိုင်မယ်လို့ထင်ထားကြသူတွေဟာစိတ်ကူးရင်တက်တက်တာဖြစ်နိုင်ပါတယ်။ဆွေးနွေးညှိနှိုင်းမှုဟာနှစ်ပေါင်းများစွာအချိန်ယူရပါလိမ့်မယ်လို့ HIS James ကာကွယ်ရေးစာဆောင်ရဲ့လီလာတုံးသက်သူ Anthony Davis ကပြောဆိုတဲ့အကြောင်းလဲထည့်သွင်းထောက်ပြထားပါတယ်။ဘာပဲဖြစ်ဖြစ်ဒီညီလာခံကြီးဟာစစ်တပ်ကြီးစိုးအုပ်ချုပ်မှုကိုကျော်လွန်ခဲ့ပြီးတဲ့နောက်ပေါ်ပေါက်လာတဲ့အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်ဆိုပြီးတော့ကြိုဆိုရမှာဖြစ်တဲ့အကြောင်းយေတာထားပါတယ်။အပြည့်အစုံကို The Straits Times မှာဖတ်ရှုနိုင်ပါတယ်။ပထဝီနိုင်ငံရေးကစားရမှာမြန်မာနိုင်ငံဟာအတုံးချနေရုံမဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့အတွေးအမြင်ဆောင်မတဲ့ဘက်ကိုတော့ The Nation သတင်းစာမှာဖတ်ရှုရပါတယ်။ဒေါအောင်ဆန်းစုကြည်ကအာဆီယံနိုင်ငံတွေရဲ့ပြင်ပခီးအဖြစ်ပထမဦးဆုံးတွားရောက်ခဲ့တဲ့နိုင်ငံတရုတ်နိုင်ငံကိုရွေးချယ်လိုက်တာဟာဒေတာရဲ့ပြင်ပကအင်အားကြီးဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့စိုးရိမ်ပူပန်နေမှုကိုတက်တာတော့အောင်ကြိုးပမ်းလိုက်တာဖြစ်တယ်လို့ယူဆတဲ့အကြောင်းရေးသားထားပါတယ်။ဒါဟာတန်တမာရေးရရှုပ်ထွေးနေမှုကိုရိုးစင်းစွာဥပိ္ပခာပြုလိုက်တာဖြစ်ပါတယ်အခုချိန်မှာအရှိအာရှရဲ့နိုင်ငံရေးဖြစ်စဉ်မှာအဓိကအင်အားကြီးတိုင်းပြည်တွေကဩဇာလွှမ်းမိုးမှုပြိုင်ဆိုင်နေကြတာဖြစ်တယ်လို့យေတာထားပါတယ်ပြင်ပကတုံးသက်သူတွေကဒေါအောင်ဆန်းစုကြည်ရဲ့မြန်မာအစိုးရဟာအနောက်နိုင်ငံတွေအပေါ်အမိပြုပြီးတရုတ်ကိုဘေးချိတ်ထားလိမ့်မယ်လို့တွေးထင်ထားကြပေမဲ့သူများတွေတွေးထားသလိုထင်ထားသလိုမဟုတ်ဘူးဆိုတာကိုဘေကျင်းခီးစဉ်ကပြသခဲ့တယ်လို့ထောက်ပြထားပါတယ်ဘေယာဟာသူမတိုင်းပြည်အတွက်အကျိုးစီးပွားဖြစ်တယ်လဲဆိုတာကိုသိတယ်လို့သူမဟာလက်တွေ့နိုင်ငံရေးသမားဖြစ်တဲ့စသဖြင့်យေတာထားပါတယ်။တစ်ချိန်တည်းမှာပဲတရုတ်အစိုးရဟာမြန်မာအစိုးရရဲ့ပြည်တွင်းညီညာရေးနဲ့ပြန်လည်ရင်ကြားစီကိစ္စမှာအပြုသဘောဆောင်ပါဝင်ဆောင်ရွက်သူဖြစ်နေပြီဆိုပြီးတော့လည်းយေတာထားပါတယ်။အပြည့်အစုံကို The Nation သတင်းစာမှာဖတ်ရှုနိုင်ပါတယ်
။ကမ္ဘာသတင်းတွေတဲကမြန်မာသတင်းကောက်နှုတ်ချက်ကိုနားဆင်ခဲ့ကြရတာပါ။အခုဆက်ပြီးတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာကြအောင်ပါရှင်။ဒေါ်လလတန်းကအစီအစဉ်တင်ဆက်ထားပါတယ်။
ဒီနေ့ပြန်တင်ပြမယ့် idiom အသုံးကတော့
make a killing
ဖြစ်ပါတယ်စာလုံးပေါင်းက m a k e make ကတခုခုကိုပြုလုပ်တာ a ကတခု k i l l i n g killing က noun နာမ်အဖြစ်တတ်ချင်းလို့လုံးောက်အဓိပ္ပာယ်ရပြီမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် make a killing လုံးောက်အဓိပ္ပာယ်ကငွေအများကြီးရလိုက်တာပေါ့။ idiom အဓိပ္ပာယ်ကလည်းဆင်နူတယ်လို့ဆိုရမှာပါ။လူတူဦးဟာလောင်းကစားရမှာပဲဖြစ်ဖြစ်ရည်ရင်းမြုံနာမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တူကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်အမျက်မြင့်မြတ်ကလေးရလိုက်တယ်ကျမတို့မြန်မာဘန်းစကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့ make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The business tycoon made a killing in the gas exploration project
အဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးကတဘာဘာတန်းဝေရှာဖွေးစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The business tycoon made a killing in the gas exploration project.
ငွေအတော်လေးရလိုက်တယ်။အမျက်မြင့်မြတ်ကလေးရလိုက်တယ်။အပွားကြီးပွားလိုက်တယ်ဆိုရင်ဘယ်လိုပြောမလဲ?
Make a killing.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရဖြစ်ပါတယ်။အခုပတ်စဉ်ကဏ္ဍတွေကိုစတိုက်ထုံးသင်ပေးသွားပါမယ်။အရင်ဆုံးနားဆင်ရမှာကစီးပွားရေးကဏ္ဍဖြစ်ပါတယ်ရှင်။ဒီကဏ္ဍမှာဆိုရင်တော့အိန္ဒိယနိုင်ငံမှာ၄ရက်ကြာတရားဝင်အလဲပတ်ရောက်ရှိနေတဲ့သမ္မတဦးထင်ကျော်ဟာဩဂတ်လ29ရက်နေ့ကအိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီနဲ့တွေ့ဆုံပြီးကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုနှစ်နိုင်ငံနယ်စပ်ဒေသတွေမှာရှိနေတဲ့လက်နက်ကင်အဖွဲ့အစည်းတွေကိစ္စတွေအပါအဝင်နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးကြမှာဖြစ်ပါတယ်။သမ္မတဦးထင်ကျော်ရဲ့ဒီခီးစဉ်အတွင်းနှစ်နိုင်ငံနားလည်မှုစာကြုံလွှာတွေလည်းလက်မှတ်ရေးထိုးကြဖို့ရှိနေပါတယ်။သမ္မတဦးထင်ကျော်ရဲ့ဒီခီးစဉ်အတွင်းနှစ်နိုင်ငံစလုံးအတွက်အကျိုးဖြစ်ထွန်းစေမယ့်စီးပွားရေးဆိုင်ရာကိစ္စတွေမှာဘလို့သဘောတူညီချက်တွေရနိုင်မလဲဆိုတာကိုအမေရိကန်နိုင်ငံအခြေစိုက်မြမအရေးသုံးသက်သူဒေါက်တာတင့်ဆွေကိုဆက်သွယ်မေးမှန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလန်ကတင်ပြထားဖြစ်ပါတယ
်။ Okay, ဒေါက်တာတင့်ဆွေအခုမြန်မာသမ္မတဦးထင်ကျော်ဟာဆိုလို့ရှိရင်ဒီကနေ့ပေါ့နော်ဒီဩဂုတ်လ29ရက်နေ့မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူတို့တွေ့ကြမယ်တွေ့ပြီးလို့ရှိရင်ဒီကုံသွေးရင်းနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေကိုဆွေးနွေးကြမယ်ပြောပါတယ်အဓိကအားဖြင့်ဆိုတော့ဘာတွေပုံများဒီကုံသွေးရင်းနဲ့ရင်းနှီးမြှုပ်နှံမှုလို့ပြောတဲ့နေရာမှာဘာတွေများအဓိကထားဆွေးနွေးကြမယ်ထင်ပါဘေကန္တာတွေများဦးစားပေးပါဝင်ပါမလဲခင်ဗျဟ
ုတ်ကဲ့ပထမကုံသွေးပြောလို့ရှိရင်အိန္ဒိယဘက်မှာကြားထဲမှာတရားဝင်နေဆက်ကုံသွေးပွင့်ခဲ့တဲ့1993ကစလို့ရှိရင်ဒီကနေ့ထိကြည့်ရင်နေဆက်ကုံသွေးကြီးကထင်သလောက်ပေါ့ပေါ့ရော်ရော်မရှိဘူးခင်ဗျအဲ့ဒါကတော့နှစ်ဖက်နိုင်ငံရဲ့အောက်ခြေအခြေခံမကောင်းဘူးလေပေါ့ဗမာပြည်ကလက်မဆက်သွေးညံ့တာနဲ့အိန္ဒိယဘက်ကလုံခြုံရေးညံ့တာကြောင့်ကောင်းကောင်းမဖြစ်ထွန်းခဲ့ဘူးဒါကြောင့်အခုလုံရင်လည်းပဲဒါတွေကိုဖြစ်ရှိမှုကအချိန်တော်တော်ယူအောင်မှဖြစ်တဲ့တွေ့ကျွန်တော်တို့သင်္ဘောလန်းလေချောင်းလန်းကနေပြီးတော့ကူတမ်းမှုကိုပဲအဓိကထားရလိမ့်မယ်လို့ကျွန်တော်ထင်တယ်ခင်ဗျအဲ့ဒီအခါမှာအိန္ဒိယဘက်ကလိုချင်တာတွေဗမာပြည်ဘက်ကလိုချင်တာတွေအမျိုးမျိုးမှာဗမာပြည်ကတော့အဓိကအိန္ဒိယလိုချင်တာကတော့ဟိုကောက်ပဲသိနံပေါ့ကောက်ပဲသိနံတော့မှာအဓိကတော့ပဲအမျိုးမျိုးကိုအိန္ဒိယအမှန်တမ်းလိုချင်ပါတယ်အဲဒါကြောင့်လည်းပဲအိန္ဒိယကနေပြီးတော့ဒီနိုင်ငံရေးဝန်ကြီးဆွတ်မဆော့ရက်စ်လာတို့ကလည်းပဲပြောတာကပဲဆိုင်နည်းတွေကိုနည်းပညာတွေအတတ်ပညာတွေကိုအိန္ဒိယကပေးမယ်ဆိုရင်ဒါတော့ကောင်းတယ်ခင်ဗျအဲဒါကျွန်တော်တို့နိုင်ငံရဲ့တောင်သူလယ်သမားတွေလည်းနည်းပညာတွေရပြီးအလောက်ကန်ခွန်လန်းနဲ့နောက်ရောင်းကုန်ဝယ်ကွင်းမှာလည်းပို့ပြီးတော့ဟလာစိတ်ကွက်ကြီးကြီးရနိုင်တယ်လို့ဆပါတယ်နောက်တစ်ခါအိန္ဒိယဘက်ကကျွန်တော်တို့လိုချင်တာလို့ရတဲ့နာကတော့အ ਨੇ ဆုံးစီးပွားပစ္စည်းပေါ့ကျွန်တော်ပမာပြည်ကိုကောင်းကောင်းရသေးရင်တည်းအိန္ဒိယနိုင်ငံကစနစ်တကျဝယ်ရလို့ချင်းစီးပွားပစ္စည်းတွေရဲ့အရင်အသွေးရောနောက်တစ်ခါဈေးနှုန်းရောကြည့်လိုက်လို့ရှိရင်ကျွန်တော်ပမာနိုင်ငံနဲ့အမှန်တမ်းလိုက်လျောတဲ့အဆင်ပြေမယ်လို့ကျွန်တော်ယူဆပါတယ် ကိုပစ္စည်းမျိုးစားတော့အများကြီးရှိပါလိမ့်မယ်။ဒါတော့အဲ့ဒီအများကြီးရှိတဲ့နေရာမှာကုန်သွယ်လမ်းကြောင်းနဲ့အဆင်ပြေတာမျိုးနဲ့ဈေးနှုန်းနဲ့အဆင်ပြေတာမျိုးပေါ့
။ဟုတ်ကဲ့။နောက်တစ်ခုကဒီအိန္ဒိယကနေပြီးတော့မြန်မာနိုင်ငံကနောက်အကူအညီရနိုင်တဲ့တခြားကဏ္ဍတစ်ခုကတော့ဒီ IT နည်းပညာပေါ့နော်။အိန္ဒိယမှာရှိတဲ့ဒီ IT နည်းပညာဟာဒီဘင်္ဂလားဆိုလို့ရှိရင်ဒါအမေရိကန်မှာရှိတဲ့ဒီဆီမီဗယ်လီပြီးလို့ရှိရင်ဒုတိယဆီမီဗယ်လီလို့တင်စားခံရလောက်အောင်သူ့ရဲ့နည်းပညာတိုးတက်တယ်အဆင့်မြင့်တယ်ပေါ့နော်အဲ့တော့အဲ့ဒီကဏ္ဍတွေမှာလည်းမြန်မာပြည်ကအများကြီးအကူအညီရနိုင်တယ်ထင်တယ်ဘာလို့ဆိုတော့မြန်မာနိုင်ငံဟာလည်း IT နည်းပညာနဲ့ပတ်သက်လို့တော်တော်လေးနောက်ကျကျနေခဲ့တာရှိတယ်ဆိုတော့အဲ့ဒီကနေပြီးတော့အကူအညီတွေရပြီးတော့မြန်မာနိုင်ငံလည်းဟောပေါ့နော် stepping stone ဆိုသူ့အိန္ဒိယရဲ့နည်းပညာကိုကျွန်တော်တို့အသုံးချပြီးကိုတိုင်းပြည်တိုးတက်ဖို့လှုပ်ဆောင်နိုင်မယ်ထင်တယ
်ဟုတ်ကဲ့အဲ့ဒါအမှန်ပဲခင်ဗျာအဲဒီအတွက်လည်းပဲဟိုဗမာပြည်ကိုအိန္ဒိယကကူညီနေတာတွေဦးတန်းရွှေလက်ထက်ကလေးကရှိပါတယ်ဦးသိန်းစိန်လက်ထက်လည်းဆက်လုပ်တာရှိတယ်ဒါပေမဲ့အခုထိကြည့်လို့ရှိရင်သူကတော့ IT park ခေါ်တဲ့နေရာကိုတည်ဆောက်ရေးနဲ့သင်တန်းတချို့ပဲရှိတယ်ကျွန်တော်ကဒီတဲ့ဒီဖြစ်စေခြင်းနဲ့ဘာကြောင့်လဲဆိုတော့ဒီ Silicon Valley လိုမျိုးပေါ့ဗမာပြည်မှာတခုရှိလာအောင်ကကျွန်တော်ကဂုံအတွက်မဟုတ်ဘူးကျွန်တော်တို့မြန်မာနိုင်ငံကလူငယ်တွေမှာဒီ IT နဲ့ပတ်သက်ရင်ဉာဏ်ရည်ဉာဏ်သွေးတော်တော်ထက်မြက်ကြတယ်လို့ကျွန်တော်ယုံကြည်တယ်။သူတို့တော်ခွန်လန်းတဲ့အတတ်ပညာတွေတောက်ပေးနိုင်မယ်ဆိုရင်ကျွန်တော်တို့ကအိန္ဒိယတခြားနိုင်ငံတွေတောင်တာနိုင်တယ်လို့ကျွန်တော်ယူဆတော့ဒီချီလန်းလန်းသင့်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။နောက်တစ်ခုကဒီသမရဦးထင်ကျော်ရဲ့ဒီအိန္ဒိယခီးစဉ်ဟာဒီတောင်ဆန်းစုကြည်တရုတ်နိုင်ငံကိုသွားပြီးမကြခင်ရပိုင်အတွင်းမှာပဲသွားတဲ့ခီးစဉ်ပေါ့နော်အိန္ဒိယနိုင်ငံကြီးဝန်ကြီးကလည်းသမရဦးထင်ကျော်မလာခင်ရပိုင်လေးမှာပဲလာပြီးတော့မြန်မာကောင်းဆောင်နေနဲ့တွေ့သွားတယ်။နောက်တရုတ်နဲ့အိန္ဒိယနိုင်ငံတို့ဟာလည်းမြန်မာနိုင်ငံကိုသူတို့ကဝိုင်းပြီးတော့မြန်မာနိုင်ငံကတရားစတာတွေမြန်မာနိုင်ငံမှာရှိတဲ့အရင်းမြစ်တွေကိုလိုချင်တဲ့ဆန္ဒရှိတာရဲ့ရင်းနှီးမြှုပ်နှံမှုစီးပွားရေးခွင့်လန်းတွေအခုမှပွင့်လာတော့စီးပွားရေးခွင့်လန်းတွေပို့လို့ရနေတာကြောင့်သူတို့အပြိုင်ဆိုင်လွန်ဆွဲနေကြတယ်မြန်မာနိုင်ငံကိုသူကတာတယ်ငါကတာတယ်ဆိုပြီးအပြိုင်ဆိုင်လွန်ဆွဲနေကြတဲ့အချိန်အခွင့်ကောင်းအခါကောင်းပေါ့နော်မြန်မာနိုင်ငံအတွက်ဖြစ်နေတော့ဒီသမရဦးထင်ကျော်ရဲ့ခီးစဉ်ဟာဟိုနိုင်ရှင်တယ်လို့ပဲပြောရမှာဒေါ်ဆန်းစုကြည်တရုတ်ပြည်သွားတော့ငါဆိုလို့ရှိရင်တရုတ်ကတန်ဘလောက်ဗနရာကူညီမယ်လို့ပါလို့သူကဘုံကနေဘက်ကနေသူကပေးလိုက်တာဂရီပေးလိုက်တာတွေရှိတယ်လေပြည်ရင်းငင်းကြီးလုပ်ငန်းစဉ်တို့ဖွံ့ဖြိုးရေးလုပ်ငန်းစဉ်အတွက်တို့ဆိုပြီးတော့သူကအဲ့လိုမျိုးအကူအညီတွေအများကြီးပေးလိုက်တာရှိတယ်ပက်ကေ့ချ်တွေပေါ့နော်ဒေါ်ဆန်းစုကြည်သမရဦးထင်ကျော်ရဲ့ဒီအိန္ဒိယခီးစဉ်မှာရောအခုလိုမျိုးဒီသဘောတူညီချက်နှစ်နိုင်ငံသဘောတူညီချက်စာချုပ်တွေချုပ်တာအပြင်အိန္ဒိယဘက်ကအကူအညီအိန္ဒိယအစိုးရကနေပြီးတော့အကူအညီပေးနိုင်တဲ့အလားအလာတွေများရှိပါသလားဟောပေါ့နော်နှစ်နိုင်ငံကလူနေကြတယ်ဆိုတဲ့အနေထားပြီးတော့တရုတ်ကအိန္ဒိယနိုင်ငံကလည်းငါလည်းအညမခံဘူးဆိုတဲ့ပုံစံမျိုးများဖြစ်လာနိုင်သလား
ဟုတ်ကဲ့ခင်ဗျအဲဒီအလားအတမဟိုစိတ်မစားစရာကောင်းတဲ့မေခွန်းဖြစ်တယ်ခင်ဗျဒီသမရဦးထင်ကျော်ခီးစဉ်ပြီးရင်အောက်တိုဘာမှာတော့အောင်ဆန်းစုကြည်အိန္ဒိယကိုလာမယ်ဆိုတဲ့သတင်းကိုခုခေတ်ကအိန္ဒိယကရေးနေကြပါပြီ။အဲ့တော့တနည်းအားဖြင့်တမစိတ်ဝင်စားကြတဲ့ခီးစဉ်တစ်ခုလည်းဖြစ်တယ်။နောက်ကခုနတရုတ်ကလည်းဟိုအားကြမခံတော့မဟုတ်ဘူး။သူကအခြေခံဒီပြည်အောင်ကြိုးစားတယ်။ခုနဟိုကိုဇော်ဝင်လိုက်ဆွနေသလိုပေါ့လေ။ပမာနိုင်ငံကတနည်းအားဖြင့်ပျော်ရမ်းချက်တဲ့နေ့စဉ်ကလို့ဖြစ်နေတယ်။ဒါပေမဲ့လို့ကျွန်တော်တို့ဘဝဟာပမာနိုင်ငံရဲ့ဘဝဟာဟလာနေ့စဉ်ကလေးကိုဟလာပတ်သက်ရှိတဲ့ဟိုမုတ်ဆိုးကိုသတိလက်အပ်တာမဟုတ်ဘဲနဲ့အရောဟာထိုက်တန်တဲ့အဲဖူးစာဘက်လူပေါ့နော်ထိုက်တန်တဲ့ဟာမျိုးနဲ့ရအောင်ကျွန်တော်တို့ကြိုးစားမယ်အချိန်ဟာအခုဒီမိုကရေစီဆိုရလက်တဲ့တနည်းဖြင့်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဆိုရလက်ထက်မှာဖြစ်နိုင်လာပြီအဲ့တော့ကတရုတ်ကဘလောက်ဆွဆွအိန္ဒိယဘလောက်ဆွဆွတခြားနိုင်ငံတွေကဘလောက်ဆွဆွကိုယ်နိုင်ငံနဲ့ဂုံနဲ့တူတဲ့ဟလာအဲတွတ်ဖက်သူကိုကျွန်တော်တို့ရှာနိုင်တဲ့အနေအထားဖြစ်လာပြီအဲ့တော့ကဦးထင်ကျော်ခီးစဉ်ပြီးလို့ဒေါ်အောင်ဆန်းစုကြည်ခီးစဉ်ဆက်လို့ရှိရင်တကယ်ပဲပေါ့လေကိုယ်နိုင်ငံရဲ့ဂုံနဲ့ထိုက်တန်တဲ့အိန္ဒိယနိုင်ငံကဆွဲဆောင်မှုတွေကိုလက်တွေ့ကြဆွဲဆောင်နိုင်လိမ့်မယ်လို့ယူဆတယ်။လက်ရှိ BJP အစိုးရကလည်းပဲအစိုးရနဲ့ BJP ကိုထောက်ခံတဲ့သူ့အိန္ဒိယနိုင်ငံသားတွေဟာစီးပွားရေးကုန်သွယ်ရေးကိုအမှန်တမ်းလှုပ်ချင်တဲ့အုပ်စုဖြစ်တဲ့သူကအိုးစစ်စွာလက်ထက်ကလေးကပမာပြည်မှာလာပြီးတော့အလုပ်လုပ်နေကြတဲ့အိန္ဒိယနိုင်ငံကုန်သွယ်ရေးဆိုရင် BJP နဲ့ RSS ကလူတွေများတယ်ဒီနေ့မြန်သူတို့ကဘယ်အစိုးရတက်တဲ့ကုံသွဲခြင်းနဲ့အခုတော့ NLD တို့အစိုးရဟလာပုံလင်းမြင်သာမှုနဲ့ဟလာချစားမှုလက်ဆံမှုတက်နိုင်ဆုံးထိမ့်ပဲဆိုရလက်ထက်မှာသူတို့ကပိုပြိုကြလိမ့်မယ်မြည်ဆပါတယ်ဒါကြောင့်သမဏခီးစဉ်ရောတော်အောင်ဆန်းစီရောခီးစဉ်ကနေပြီးတော့တကယ်နိုင်ငံအကျိုးရှိတဲ့ကုံသွဲမှုယင်းနှိမ့်ညှို့နှံမှုနဲ့ပြန်လာ နှစ်နိုင်ငံဆက်ဆံရေးတွေပို့ပြီးတော့ထူထောင်နိုင်မယ်လို့ကျွန်တော်တို့အကောင်းကိုမျှော်လင့်ထားပါတယ
်ဟုတ်ကဲ့ဒေါက်တာတင့်စီကျေးဇူးများတင်ပါတယ်ခင်ဗျာ
ကောင်းပါပြီခင်ဗျာ
ကိုယ်တော်ဝန်လိုင်းကအစီအစဉ်တင်ဆက်ခဲ့ရပါVOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကို line to meter 24 32 40အပြင် VOA Burmese fan page မှာလည်းသတင်းတွေနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုနေ့စဉ်တင်ဆက်ပေးနေပါရရှင်။အခုဆက်ပြီးတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရမှာပါ။ကိုအောင်အောင်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ဒီ American ပြည်သူမှာပေါ့နော် Alaska ပြည်နယ်ဆိုတာကဒါအင်မတန်မအေးလွန်းလို့ရာသီဥတုအင်မတန်ကျန်းတဲ့ပြည်နယ်ဆိုပြီးတော့ဒါနာမည်ကြီးပါတယ်ခင်ဗျာအဲ့ဒီပြည်နယ်မှာကိုစီလက်လဲသွားပြီးတော့လေဟိုအလုတ်လုတ်တဲဆိုတော့ဘာကြောင့် Alaska ကိုရွှေ့ပြောင်းပြီးတော့နေထိုင်လဲဆိုတဲ့အကြောင်းကိုအရင်စပြောပြပေးပါလား
အမေရိကကိုရောက်ပြီးအဲ2010မှာပေါ့အလုတ်ကိုင်ရလဲအဆင်မပြေတဲ့အခါမှာသူများနေပြောတဲ့ဒီ Alaska မှာအလုတ်ကောင်းတယ်ဆိုလို့ကျွန်တော်လက်စကားကိုပြောင်းလိုက်ပါလေ။အဲ့မှာရောက်တဲ့အခါကျတော့သူများတွေပြောတာတော့ဝင်ရောက်ကောင်းတဲ့အလို့ကောင်းတယ်လို့ပြောတယ်။ဒါပေမဲ့ဟိုရောက်တဲ့အခါကျတော့ကျွန်တော်တို့စကားလေလေဝင်ပြောတတ်တဲ့လူတွေအတွက်ရောပေါ့လေ။ကျွန်တော်ဘူမာလူမျိုးတွေအတွက်မြန်မာနိုင်ငံကတချို့လူတွေအတွက်ကတော့အခက်အခဲရှိတယ
်။အလားစကားပြည်နယ်ဆိုတာကကျွန်တော်ပြောသလိုပေါ့လေ။ဟိုရာသီဥတုကလည်းကျန်းတဲ့နဲ့အတွက်အမေရိကမှာနေထိုင်တဲ့ဒီအမေရိကန်တွေတောင်မှကိုသွားပြီးတော့တော်တော်များများမနေကြပါဘူး။ဟိုဒါကြောင့်လည်းပဲပေါ့လေဒီဟာဟိုအလက်စကာပြည်နယ်မှာဆိုရင်အလုသမားတွေရတဲ့ဒီလောကလာစာဟာတခြားနေရာတွေပါတဲ့ပို့ပြီးတော့များတယ်လို့ပြောကြတယ်။ဆိုတော့ဥမာဟိုဘလို့လုပ်ငန်းတွေမှာဟိုလာစာလောကကောင်းကောင်းရတာလဲ။
ငါဖမ်းမယ်ဟိုကပ်လို့ခေါ်တဲ့ကနန်းနေဖမ်းတဲ့အဲငါဖမ်းဆက်လေးကြီးလိုက်တဲ့ဥစားတော့သူကဝင်ဝင်ကောင်းပါတယ်။အဲကောင်းလဲဆိုပြီးမဲ့အဲငယ်ရွယ်မှအင်္ဂလိပ်စကားကိုလဲလဲဝဲဝဲဟိုနာပြောတတ်ဆိုတမ်းပါလေနားထောင်တမ်းပါသူတို့ခေါ်တာပ
ါလက်စကားပြည်နယ်ကိုလည်းပဲဒါဟိုမြန်မာတွေတော်တော်များများဟိုတွားပြီးတော့အလွတ်လွတ်ကြရတယ်ဆိုပြီးတော့ဟိုကျွန်တော်တို့ကြားရတာရှိပါတယ်ခင်ဗျာဆိုတော့အဲ့ဒီမြန်မာလူမျိုးတွေတော်တော်များများရောဘာတွေလောက်ကြလဲ
ပင်လဲကန်းစက်မှာရှိတယ်အဲ့ဘိုးကြီးတွေဘုံမှာဆက်ယုံတည်လာတယ်အဲ့မှာငါယူရတာရှိတယ်အဲဒါဗမာတွေခေါ်ပါငါ့ကိုငါဖန်ဆက်လေးလာပို့တဲ့ဟာကိုကျွန်တော်အแทအောင်ပေါ့လေနှီးပြီးတော့လာတဲ့ငါတွေကိုဟိုဘယ်လိုပြောမလဲအယိုးထွန်ရတာလို့ဟိုကျွန်တော်တို့ခေါ်တော့တီကောင်ပေါ့သူတို့ကတော့ဘယ်လိုအင်္ဂလိပ်လိုဘယ်လိုလဲမသိကျွန်တော်တို့မှတ်ပြီးအဲ့ဒီတီကောင်ဘယ်လိုအကောင်လေးတွေလေဘွားကောင်လေးတွေကိုဘလာယာနဲ့ဆွဲလုပ်ပေးရတယ်အဲ့ဒီအလိုလိုရပါတယ်
အဲ့ဆိုတော့
အကုန်လုံ
းဟုတ်ကဲ့ဆိုတော့ဥမာဟိုလောကလာစာအနေနဲ့ကြတော့ခုနလိုဒီငါဖန်ဆက်လေးမှာလိုက်ကြတဲ့လူတွေကဘယ်လောက်လောက်ဟိုရလေရှိလဲနောက်တစ်ခုကအဲ့ခုနပြောသလိုပေါ့ဒီဟိုငါရွေးတဲ့ဒီအလုတ်ယုံမှာလောက်ကြတဲ့လူတွေအနေနဲ့ရောဘယ်လောက်လောက်ဟိုလောကဟိုရကြတာမျိုးရှိလဲ
ငါဖန်ဆက်လေးနဲ့လိုက်တဲ့လူကြသူကပုံပြတ်သဘောမျိုးတက်ရောက်တယ်နာယီစာနဲ့မဟုတ်၃လပင်လေထဲမှာထွက်ပြီးတော့ငါဖမ်းမယ်ငါဆက်လေပြည်အဲ့ဆောဆောကကျွန်တော်ကငါရွေးတဲ့နေရာဆက်ယုံသူကလာပို့တယ်ပို့ပြီးပြန်ပို့သွားတယ်ပေါ့အဲ့3လမှာဆိုရင်တော့သူကအနည်းဆုံးသူတို့3000ကျော်လောက်ရတယ်အလုံးယုံမှာလောက်တဲ့လူကြတော့သူကသူပြီးတယ်ပစံကနဲပါတယ်တနာကြီးကိုကျွန်တော်တို့ရှစ်သက်ခွဲရတယ်ဆိုတဲ့လူကဒါခင်းတိုင်းနေ့တိုင်းလာလောက်တဲ့လူရောရပါတယ်ဒါမဲ့ဘုံမှားတော့ရှစ်သက်ခွဲရနေပြီးတော့သူစတာပေါ့
ဟိုအလုတ်ယုံမှာကျွေးတာတို့ဘာလို့နေရာတွေဘာတွေတော့ပြေးထားတာပေါ့နော
်ဟုတ်ကဲ့အဲသူကအလုတ်ယုံမှာဘယ်လိုပြောမလဲအလုတ်ယုံမှာသူကအခန်းတစ်ခန်းကိုလူ၄ယောက်အိပ်ရတယ်ပြီးရင်သူကဘူဖေးသဘောမျိုးပေါ့ဗျာဟိုအကုန်လုံးသူတို့ချက်ပြုတ်ထားတဲ့အစားအစာဟိုလူမျိုးမျိုးစားလို့ရတဲ့အစားအစာသူတို့ချက်ထားတယ်တစ်နေ့ကို၅ကလောက်စားရတယ်အဲ့ရှစ်ချက်ခွဲရတယ်ဆိုပေမဲ့သူကဘယ်လိုလဲဆိုတော့တစ်နေ့ဒီနေ့အလုတ်ဆင်းပြီဆိုရင်တနာယူပဲငါဟလာလို့ရှိရင်တနာယူပဲသူတို့ငါလီငါယူအငါဒီအယူနှုတ်ပါအဲ့ဒါလောက်တာလောက်ပြီးလို့ရှိရင်သူကအဲ့ဒီနေ့အတွက်ရှင်းနိုင်ကြော်သွားတယ်ဆိုလို့ရှိရင်အဲ့ဒီပစံကိုသူကဟွာတိုင်းရေးပေးတယ်ပြီးရင်တနေ့ကိုအနည်းဆုံးကကိုလုံးနိုင်24နိုင်လုံးလို့လို့ရတယ်
ဒါတော့မြန်မာအများစုလောက်ကြတဲ့ဟိုဒါငါးရွေးတဲ့လုပ်ငန်းမှာပေါ့လေဒါပေမဲ့လည်းပဲတခြားသူတွေကရောဘာတွေလောက်ကြလဲခင်ဗျအ
ဲအဲ့ဒီကလည်းသူကလည်း3လပဲလေ9ရာသီ3လပဲလောက်ရတယ် June, July, August. So they ma lale lao tiba, a lao bo, do a donga jojo lao be, a yi ga, nga ya li chain, selumonga, pane chain bo, a lao be, si be, a tana lu dia lo ku, tana lu di pima ma lo be, o beluba yon lo ngani si de, nao ku ma ve te ni de, state pite tre, dodo mia mia yon lo ngan ho sa si de, di pini sa dao sa ima, to boe tu ba nya bo bagan si da, a yi lo di be si de. The Kushida ga, bama, the demon, the two are sushi line punching in the sea.
Okay, so the Alaska Pines Rale, Imadan Yadi Uru Edo, the Yadi Uru Dango, who blue yin sangjale.
Blue letter, General Nini Lusoro, Blue Gome, but I'm not in Lado, so what it do. Now, Nelly Sarah, Tulu Kulu, Taja, Pavilo Leso, Tanelu, the P. Magazani, Alaska, Lavi, Sodoanga. ยืดเอาไปเลยกองลงได้หมดอ่ะทุกทีบ่ไอ้หลูนี่อ่ะจะ3ลากว่าไปตัวละละว่าอ่ะป่ะพี่ตัวอ่ะที่ไปเปลี่ยนตัวได้ตนเราดูเนรันนี่แหละหลูโซโลจริงแหละโหลิงาเสี่ยวชื่อซ้อๆอ่ะเปล่าได้ตะชู่มีดาสุจีจีอ่ะจ้ะတော့มีดาสุจีจีสัวมีดาสุเมียได้ตัวนี้จ้ะတော့ไอ้มาเป็นนี่แหละชิ้นหนูอยู่ดิ อลัสกาปีเนียดีปีมาอีอ่ะดีเดต้าตะชู่เนี่ยอลั้นเว้ไปมั้ยเลยเว้ยดีต้อตองยีมีตะบาวะก็เอ็มตันมาหลับปะเลยสุบิ๊ดแล้วเลยจ่อจ๋าว่าเลยโกเซเล่อนิเนยเอาพอเลยดีอลัสกาปีเนียบ้าจ้องนิไทตึเนี่ยปีเนี่ยตะคู่ผิดเลยลุเมยบาเมียนเปียวมั้ยล่ะครับตัวตูมูเนี่ยลาปะล่ะတော့ตะบาวะหลับปะเนี่ยเนี่ยเลยนาวอวนเลยพอเลยดีซะๆก็เปียวเลยอลุล่ะลุจ๋ายาติวุรุสุเลยองค์น่ะเนดาจ๋าตัวเองบ่มันผิดก็ จนตอนนี้ก็ปฐมนี่ล่ะก็ดีอ่ะမျိုးကြီးပေါ့အဲ့ဒါကရဲ့အန်ဂရီလို့ခေါ်တယ်အဲ့အဲ့မျိုးအဲ့မျိုးမှာကျွန်တော်တနေ့နှစ်နှစ်နေပြီးတော့နောက်မျိုးလေးတစ်မျိုးဟိုဘယ်လိုပြောမလဲကျွန်တော်ခေါ်တော့ယွာပေါ့ဆူလိုနာဆိုတဲ့ဟာမှာနေတယ်အကုန်လုံးဒီလိုပဲနေကြတယ်အဲ့အတွက်လဲကောင်းတယ်နောက်ပြီးယူသားပွင့်နေတယ်ဥပမာပေါ့ဒီနေ့ကျွန်တော်ဒီမျိုးမှာကျွန်တော်နေနေဒီနေ့ပေါ့ကျွန် ไอ้มาတော့ยูတဲ့လူများတယ်လေ
တူတာဆောင်တဲ့ American တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရဖြစ်ပါရဲ့ရှင်။တူတာရှင်များရှင်ဒီနေ့ည9နာရီအစီအစဉ်မှာဘယ်လိုပါဝင်ဆွေးနွေးကြမလဲဆိုတာကြည့်ကြအောင်ပါရှင်။
ရင်းနှီးဆွေးနွေးပွဲတွေမှာဒိုင်းနာလက်နက်ကန်ဖွဲ့စည်းတွေနဲ့အစိုးရတပ်မတော်တို့ကြားဘာတွေဆွေးနွေးလို့ဘာတွေပြည်လဲပြီးဘယ်အချက်တွေမပြည့်မလဲဖြစ်ကြသလဲဆိုတာပြည်သူလူထုအနေနဲ့ရှင်းရှင်းလင်းလင်းသိရှိခွင့်မရှိသလိုပြည်သူတွေရဲ့ဆန္ဒသဘောထားတွေလည်းပါဝင်ခွင့်နည်းနေသေးပါတယ်။ရင်းနှီးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတပ်ဆိုင်ရာဘက်ပေါင်းစုံကပြည်သူလူထုကိုပွန့်ပွန့်လင်းလင်းခြားပြဖို့လက်တွန့်နေကြတယ်လို့များတော်တော်ရှင်တို့ယူဆကြပါသလား။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မပေါဝင်ဆွေးနွေးကျင်တဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ကိုဆွေးနွေးကျင်တာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က0932321555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပေါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
တော်တော်ရှင်တွေအနေနဲ့အင်္ဂါနေ့ည9နာရီအစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင
်။မေဂန်ဆိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။မိန်းကလေးတွေကိုပညာတတ်အောင်သင်ကြားပေးတာဟာဆင်းရဲမွဲတင်မှုနဲ့မညီမျှမှုလျှော့ချရေးမှာအစွမ်းထက်ဆုံးနည်းလမ်းတစ်ခုပါ။ဒါပေမဲ့ကမ္ဘာတဝန်းကျောင်းနေရမယ့်အရွယ်မှာကျောင်းမတက်နိုင်တဲ့မိန်းကလေး62တန်းလောက်ရှိနေစေဖြစ်ပါတယ်။မိန်းကလေးတွေကြောင်းတက်နိုင်တဲ့အကြောင်းရင်းကတော့အများပြားရှိပါတယ်။ထင်းခွေရေခက်မောင်နှမအငယ်တွေကိုစောင့်ရှောက်တာလို့နေ့စဉ်အလုပ်တွေကိုတာဝန်ယူတာကကြောင်းတက်တာထက်ပိုပြီးတော့အသုံးဝင်တယ်လို့မိန်းကလေးတွေရဲ့မိသားစုတွေဒါမှမဟုတ်ရင်လည်းပတ်ဝန်းကျင်ကယုံကြည်ကြပါတယ်။
တခါတလေမှာတော့မိသားစုကចောင်းစိတ်မတက်နိုင်တဲ့အတွက်ယောက်ျားလေးတွေကိုပဲចောင်းတက်ခိုင်းတက်ကြပါတယ်။တခါတရံမှာလဲမိန်းကလေးကိုယ်တိုင်ကចောင်းတက်ဖို့အထိထက်ထက်မြက်မြက်မရှိဘူး။ចောင်းနဲ့မတန်ဘူးဆိုတာမျိုးတွေပြောဆိုတန်တွေကြားရလုံးလို့စိတ်ထဲမှာဆွဲသွားတာမျိုးတွေလည်းရှိတတ်ပါတယ်။တချို့နေရာတွေမှာကြပြန်လဲမိန်းကလေးတွေအမျိုးသားចောင်းဆရာတွေနဲ့စတင်တာကိုလက်မခံတဲ့အယူအဆရှိတာကြောင့်အမျိုးသမီးចောင်းဆရာမတွေမရှိတဲ့အခါမိန်းကလေးတွေចောင်းနေခွင့်မရကြပါဘူး။ဒါမျိုးတွေကိုတော့အာဖဂန်နစ္စတန်နိုင်ငံရဲ့တချို့ဒေသတွေမှာတွေ့ရတတ်ပါတယ်။မိန်းကလေးတွေဟာအမျိုးသမီးဆရာမတွေတင်ကြားတဲ့အတန်းမှာပဲတက်ခွင့်ရကြပြီးအမျိုးသမီးចောင်းဆရာမတွေကလည်းတိတိတတ်တာနေပါလာပါတယ်။ဒါကြောင့်လည်းအရေးအသွေးမီပညာရေးတင်ကြားခွင့်ရနိုင်ဖို့နဲ့အရွယ်ရောက်တဲ့မိန်းကလေးတွေပညာတင်ကြားခွင့်ပိတ်ပင်ခံထားရတဲ့စိန်ခေါ်မှုတွေကိုဖယ်ရှားနိုင်ဖို့ရည်ရွယ်ပြီးတော့အမေရိကန်အစိုးရကဦးဆောင်ကြိုးပမ်းနေတဲ့Let girls learn မိန်းကလေးတွေပညာသင်ကြားခွင့်ရရှိရေးလှုပ်ရှားမှုအစီအစဉ်ကိုအာဖဂန်မှာတိုးချဲ့နေတာဖြစ်ပါတယ်။ဇူလိုင်လထဲမှာတော့နိုင်ငံတကာဖွံ့ဖြိုးမှု American Agency USAID ကနေအာဖဂန်မှာအမျိုးသမီးကျောင်းဆရာမတွေပုံများလာအောင်အထောက်အကူပေးဖို့ဗြိတိန်နိုင်ငံကနိုင်ငံတကာဖွံ့ဖြိုးမှုအကူအညီပေးရေးဌာန DFID တို့နဲ့ပူးပေါင်းပြီးတော့အစီအစဉ်တစ်ခုကိုစတင်ခဲ့ပါတယ်။ကိုရန်းကနေ12တန်းအထိမိန်းကလေးတွေအတွက်ဆရာပြစ်တင်အစီအစဉ်အတွက်USA ကအမေရိကန်ဒေါ်လာ25သန်းပံ့ပိုးမှာဖြစ်ပါတယ်။ရည်ရွယ်ချက်ကတော့မိန်းကလေးတွေပညာစည်းပူးနေတဲ့တချိန်တည်းမှာပဲဆရာတွေအဖြစ်နဲ့ပြန်လည်သင်ကြားပေးနိုင်အောင်ကြိုတင်ပြင်ဆင်ပေးဖို့ကျောင်းပညာနဲ့တခါတည်းဆရာမတွေအဖြစ်နဲ့လုပ်ငန်းခွင်ဝင်နိုင်ဖို့ဖြစ်ပါတယ်။ဒီနည်းနဲ့နောက်မျိုးဆက်အာဖဂန်မိန်းကလေးတွေပညာသင်ကြားနိုင်အောင်ကူညီပေးနိုင်မှာဖြစ်ပါတယ်။မိန်းကလေးတွေပညာတက်အောင်သင်ကြားပေးဖို့နဲ့စွမ်းရည်မြင့်မားရေးဟာအလွန်အမင်းဆင်းရဲမွဲတေမှုအဆုံးသတ်စေဖို့နဲ့ကျမ်းမာတန်ဆွမ်းတဲ့ပညာတတ်နိုင်ငံသားတွေနဲ့ခိုင်မာပြီးတော့ဒီမိုကရေစီလူအတိုင်းဝိုင်းဖြစ်လာအောင်မြင့်တင်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့အကြံပေးမှုတွေမှာအဓိကကျတဲ့လုပ်ငန်းတစ်ခုလည်းဖြစ်ပါတယ်။ USA နဲ့ DFID အဖွဲ့တို့ကတော့နောက်မျိုးဆက်မိန်းကလေးတွေကိုလက်ဆင့်ကမ်းသင်ကြားပေးရင်ပညာရေးတန်တရာတစ်ခုတည်ဆောက်ပြီးအာဖဂန်ပြည်သူအားလုံးရဲ့ဘဝတွေကိုမြင့်တင်ပေးနိုင်ဖို့အာဖဂန်မှာဆက်ကျော်သက်မိန်းကလေးတွေကိုကျောင်းဆရာမတွေအဖြစ်သင်ကြားပို့ချရေးလက်တွဲလှုပ်ဆောင်နေကြချောင်းပါရှင
်။သောတာရှင်တို့ခုနားဆင်ခဲ့ကြရတာကအမေရိကန်ဆိုးရရဲ့သဘောထားမြင်မဲ့ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်တဲ့ကြောင့်ကိုထပ်ပြီးအသိပေးပါရစေရှင်။ VOA ကနေအင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအကြီးအကျယ်ကိုမတ်ဆုမြတ်မွန်ကကြီးညာပေးပါမယ်။
မြန်မာနိုင်ငံမှာဘာသာပေါင်းစုံတိုင်းရင်းသားလူမျိုးပေါင်းစုံအတူတကွဟန်ချက်ညီစွာနေထိုင်နိုင်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့2015နိုဝင်ဘာရွေးကောက်ပွဲကလမ်းဖွင့်ပေးခဲ့တယ်လို့ကုလသမဂ္ဂတွေးရေးမှူးချုပ်ဘန်ကီမွန်ကပြောကြားလိုက်ပါတယ်။ဒါကြောင့်ခေါင်းဆောင်တစ်တဲ့အနေနဲ့ခွဲခြားဆက်ဆံမှုတွေကိုကျော်လွှားနိုင်အောင်လုပ်ပြီးတော့လူ့အခွင့်အရေးကိုအပြည့်အဝလေးစားလိုက်နာကအားလုံးဒန်းတူညီမျှဖွံ့ဖြိုးတိုးတက်ရေးအတွက်ကိုဆောင်ရွက်ရမယ်လို့စင်ကာပူစီမံခန့်ခွဲရေးတက္ကသိုလ် SMU ကစီစဉ်တဲ့အာရှခေါင်းဆောင်မှုဆိုင်ရာဟိုရီဟွားဟောပြောပို့ချချက်မှာကုလသမဂ္ဂတွေးရေးမှူးချုပ်ဘန်ကီမွန်ကပြောကြားခဲ့တာဖြစ်ပါတယ်။ဒီကနေ့ငါးနေ့မှာတော့သူဟာမြန်မာနိုင်ငံကိုသွားမှာဖြစ်ပြီးတော့သူ့အဆိုမြန်မာနိုင်ငံအပြောင်းလဲအတွက်အရေးကြီးတဲ့ဆောင်ရွက်မှုတစ်ခုဖြစ်တဲ့27ရာစုပင်လုံညီလာခံရဲ့ဖွင့်ပွဲကိုတက်ရောက်မှာပါ။ငင်းချမ်းရေးနဲ့ပြည်လဲတက်မြက်ရေးဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့ဆိုတော့အဖွဲ့မင်ကွန်းကိုလည်း27ရာစုညီလာခံဖွင့်ပွဲမှာပြောကြားမှာဖြစ်ပါတယ်။အိန္ဒိယမှာရောက်ရှိနေတဲ့မြန်မာသမ္မတဦးထင်ကျော်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ညူဒီလီမြို့တော်မှာတင်းလာနေကတွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးအပြင်နှစ်နိုင်ငံအကျိုးတူဒေသဆိုင်ရာနဲ့နိုင်ငံတကာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံနဲ့အိန္ဒိယတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်နှစ်နိုင်ငံကြားမှာပုံမပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းခေါင်းဆောင်နှစ်ယောက်သဘောတူခဲ့ကြပါတယ်ရှင်
။သတင်းချင်းချွတ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်စီစဉ်ထုတ်လွှင့်ရေးမူကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ကျမအတန်းစမရှင် VOA American အသံမနက်ဖက်မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုကြည့်ရှုနားဆင်ကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်ပေါင်းကျမရှင်လန်းကြပါစီရှင်
This program has come to you from the Voice of America, Washington.